Welcome to the Voice of America in Burmese.
ᱛᱟᱨᱟᱥᱤᱢ ᱭᱟ ᱛᱟᱭᱟ ᱪᱷᱟᱢᱤ ᱨᱮ ᱢᱤᱝᱞᱟ ᱢᱟᱱᱟᱠᱷᱮᱱ ᱯᱷᱤᱵᱟ ᱡᱤ ᱠᱤᱢᱭᱟ ᱵᱤᱭᱳᱮ ᱟᱢᱮᱨᱤᱠᱟᱱ ᱛᱟᱭᱮ 2023 ᱠᱩᱱᱮ ᱥᱮᱯᱴᱮᱢᱵᱚᱨ 10 ᱨᱮ ᱛᱤᱱᱤᱱ ᱨᱮ ᱢᱟᱱᱟᱠᱷᱮᱱ ᱢᱚᱵᱟᱭᱤᱞ ᱥᱤᱡᱚᱱ ᱨᱮ ᱟᱢᱮᱨᱤᱠᱟᱱ ᱯᱤᱨᱟᱣ ᱥᱩ ᱢᱤᱭᱚ ᱨᱚ ᱣᱟᱥᱤᱝᱴᱚᱱ ᱰᱤᱥᱤ ᱜᱟ ᱱᱤ ᱞᱟᱭᱤᱱ ᱴᱚ ᱢᱤᱴᱟ 2450 ᱱᱮ ᱞᱟᱭᱤᱱ ᱞᱟ ᱢᱤᱴᱟ 190 ᱯᱤᱭᱮ ᱵᱤᱭᱳᱮ ᱭᱮ ᱯᱷᱮᱥᱵᱩᱠ ᱤᱭᱩᱴᱩᱵ ᱱᱮ ᱯᱷᱨᱤ ᱣᱮᱵᱥᱟᱭᱤᱴ ᱥᱟ ᱢᱮᱱᱟ ᱨᱮ ᱜᱟ ᱱᱤ ᱢᱟᱱᱟᱵᱟᱭ 6 ᱱᱟᱭᱟ ᱱᱮ 9 ᱱᱟᱭᱟ ᱛᱷᱤ ᱫᱟᱭ ᱭᱟᱭ ᱴᱷᱚᱱ ᱨᱮ ᱯᱮ ᱱᱤ ᱵᱟᱨᱮ ᱢᱭᱟ ᱡᱮᱱᱚ ᱨᱚ ᱧᱮᱧ ᱭᱟᱭ ᱵᱟ ᱠᱩ ᱢᱟᱱᱟᱠᱷᱮᱱ ᱥᱤᱡᱚᱱ ᱨᱮ ᱜᱚ ᱴᱟᱣᱤᱱ ᱭᱩ ᱛᱮᱥᱮᱛ ᱛᱚᱣᱟ ᱢᱟ ᱯᱷᱤ ᱵᱟᱨᱮ ᱢᱭᱟ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါတည်င်းတွေကိုကိုငိမ့်ချန်အေးနဲ့အတူပဲတင်ပြပေးသွားမှာဖြစ်ပါတယ်တည်င်းတွေထဲမှာဆိုလို့ရှိရင်အိန္ဒိယမှာလက်ရှိကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးမှာမြမအရေးထက်သွင်းဆွေးနွေးပေးဖို့အဖွဲ့အစည်းပေါင်း40ကျော်ကအိတ်ဖွင့်ပေးစာရေးပြီးတောင်းဆိုလိုက်ပါတယ်ဒါအပြင်မြန်မာနိုင်ငံမှာအွန်လိုင်းယာဇဝတ်မှုကျူးလွန်တဲ့တရုတ်နိုင်ငံသား1200ကျော်ကိုဖမ်းဆီးပြီးပြန်ပို့ခဲ့ပါတယ်ဒါအပြင်စာတင်ကြောင်းတွေကိုတိုက်ခိုက်ခဲ့တဲ့အဆိုးဆုံးနိုင်ငံ၃နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဦးစွာတင်ပြပေးပါမယ်
။ဟုတ်ကဲ့ပါခင်ဗျာ။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
အဲ့တော့လည်းလည်းနဲ့ကြည့်တော့ဆောက်ကြတယ်ကျွန်တော်ကလည်းပြအဲ့နောက်မှန်နေ क्वेर ဘောနော်ဆိုတော့ဒီ ship နောက်မှန်နေ pop မှဝင်လာတဲ့ကြီးကကျွန်တော်နဲ့တင်တာ
ဆက်နာရှင်ဒေါ်လာရဲ့အတွင်းအနေနဲ့ကြားမှာပဲအသက်တွေကိုကယ်ပေးနေတဲ့ဆေးမှုတွေအကြောင်းကိုနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒီရဲ့ပိုက်အတွင်းပြည်တွင်းလေယာဆိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့တင်တွေတခါမြမနိုင်ငံရေးမှာလူမျိုးရေးနဲ့လူခွင့်ရေးအယူဆသုံးသပ်ချက်အာရှနိုင်ငံရေးအကြောင်းဥရယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်စတာတွေကိုလည်းပြည့်ပြည့်စုံစုံတက်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ခင်ဗျကိုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်တဲ့တင်တွေကိုကျွန်တော်နဲ့ဒီကိုဇော်မိုးကျော်ကတင်ပြပေးပါအောင်ခင်ဗျာ
ဒီနေ့ဆက်မှုစီးပွား NRT G20 ထိပ်သီးအစည်းအဝေးရဲ့ကြေညာချက်မှာရုရှား-ယူကရိန်းကိုကျူးကျော်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့နောက်ဆက်တွဲဖော်ပြချက်ပါဝင်ပြီးထိပ်သီးအစည်းအဝေးအောင်မြင်မှုရရှိခဲ့တယ်လို့အမေရိကန်သမ္မတအင်ဗျူရကစနေနေ့ကပြောဆိုလိုက်ပါတယ်ဒါပေမဲ့ဒီနောက်ဆက်တွဲစာပိုက်မှာရုရှားဆိုတဲ့စကားလုံးဖော်ပြခြင်းမရှိဘဲခြံလက်ထားတဲ့အပေါ်ယူကရိန်းကတော့အပြင်းအထန်ဝေဖန်ပြောဆိုပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာပဲထုတ်ပြန်ချက်အတွက်သဘောတူညီချက်ရရှိခဲ့တဲ့အပေါ်အလဲကျဥက္ကဋ္ဌအဖြစ်အိန္ဒိယတာဝန်ယူထားခြင်းအတွင်ထူးခြားတဲ့အောင်မြင်မှုတစ်ရပ်ဖြစ်တယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကချီးကျူးပြောဆိုခဲ့ပါတယ်။ဒါကြောင့် G20 အနေနဲ့ကိစ္စရပ်အတော်များများကိုအတူတကွပူးပေါင်းလှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းသူကပြောဆိုပါတယ်။G20 ကြေညာချက်ထဲမှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးနောက်ဆက်တွဲဖော်ပြတဲ့စာပိုက်တစ်ခုပါဝင်ခဲ့ပါတယ်။ဒါဟာနိုင်ငံတွေအနေနဲ့အင်အားသုံးပြီးနယ်မြေကျူးကျော်သိမ်းပိုက်တာမလုပ်ရဘူးဆိုတဲ့စီမင်းအပေါ်မှာယက်တီတာဖြစ်တယ်လို့ Jake Sullivan ကသတင်းတောက်တွေကိုပြောဆိုပါတယ်။စာမျက်နှာ39မျက်နှာပါဝင်တဲ့ G20 ထိပ်သီးအစည်းအဝေးရဲ့ကြေညာချက်ထဲမှာကုန်သွယ်ရေးစီးပွားရေးတိုးတက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးရာသီဥတုပြောင်းလဲလာမှုပြဿနာနဲ့ဤပညာကြားမှဒန်းတူရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဖော်ပြထားပါတယ်
အရှိလေပိုင်းနဲ့တောင်အောင်ရှဒေသကိုချိတ်ဆက်ပေးမဲ့နိုင်ငံဆောင်ပါဝင်တဲ့ဂျထားလန်နဲ့စိတ်ကန်းစီမံကိန်းသဘောတူညီချက်ကိုကမ္ဘာခေါင်းဆောင်တွေဟာ New Delhi G20 ဆက်မှုထိပ်သီးအစည်းအဝေးရဲ့ပြင်ပတီးခြားတွေ့ဆုံမှုမှာစက်တင်ဘာ9ရက်နေ့ကကြေညာနိုင်ခဲ့ပါတယ
် As we work to address infrastructure gaps across low middle income countries we need to maximize the impacts of our investments
အမေရိကန်နေနဲ့ဝင်ငွေနေတဲ့နိုင်ငံတွေနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံတွေမှာအခြေခံအဆောက်အုံကွာဟချက်တွေကိုဖြည့်ဆည်းပေးနိုင်မဲ့ယင်းနှိမ့်မြုပ်နှံမှုတွေလုပ်နေပြီးဒါကနိုင်ငံအများပြားနဲ့ကဏ္ဍဆောင်မှာကောင်းမွန်တဲ့ရလဒ်တွေဖြစ်ထွန်းစေမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသဘောတူညီနဲ့ပတ်သက်ပြီးပြောသွားတာပါတရုတ်ရဲ့ကမ္ဘာလမ်းစီးပွားစဉ်ညံစီမံကိန်းနဲ့အပြိုင်အမေရိကန်ကလည်းဖွံ့ဖြိုးဆဲနိုင်ငံတွေကြားမှာအစားတို့စီးပွားမိတ်ဖက်နဲ့ယင်းနှိမ့်မြုပ်နှံသူအဖြစ်တံပြန်နိုင်ဖို့ကြိုးပမ်းနေချိန်မှာပဲအခုသဘောတူညီချက်ကရေးကြီးတဲ့အနေနဲ့ထွက်ပေါ်လာတာပါတိုက်ချင်းတစ်ခုကိုဖြတ်ပြီးစိတ်ကန်းတွေကိုပေါင်းကူးဆက်သွဲပေးမဲ့အခုသဘောတူညီချက်ကပုံမတူညီတာယာဝါပြောပြီးအရှိအလေပိုင်းကိုပေါင်းစည်းနိုင်မဲ့တကယ်အရေးပါတဲ့ကိစ္စဖြစ်ကြောင်းသမ္မတဘိုင်ဒန်ကဆိုပါတယ် G20 ထိပ်သီးအစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ဒီနေ့မှအခုလိုကြီးမားတဲ့ချိတ်ဆက်မှုအတွက်ပထမခြေလှမ်းစတင်လိုက်နိုင်တာကနာဂတ်မျိုးဆက်သစ်အတွက်ပိုးကြီးကျယ်တဲ့အိမ်မက်တွေမက်နိုင်မှုမျိုးစေ့တွေချက်ချလိုက်တယ်လို့ဆိုပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဖွန်ဒါလန်ကလည်းဒီသဘောတူညီချက်မှာအရှေ့အာရှအလဲပိုင်းနဲ့ဥရောပကြားမှာတည်ယူပို့ဆောင်ရေးပိုကောင်းလာစေမယ့်မီထားလက်စီမံကိန်းပါဝင်မှာဖြစ်တယ်လို့လျှက်စစ်နဲ့ဟိုက်ဒရိုဂျင်ကဏ္ဍဆိုင်ရာစွမ်းအင်ချိတ်ဆက်မှုတွေလည်းပါဝင်မှာဖြစ်ကြောင်းပြောပါတယ်ခင်ဗျာ
ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာတိုင်းပြည်ရဲ့အမည်ကိုအိန္ဒိယကနေဘာဟာရတ်လို့ပြောင်းလဲအသုံးပြုမှာလားဆိုတာကို G20 အစည်းအဝေးခန်းမရဲ့ပြင်ပမှာခံမှန်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့စနေနေ့ထိပ်သီးအစည်းအဝေးပထမနေ့စတင်ချိန်မှာပဲဝန်ကြီးချုပ်မိုဒီရဲ့ထိုင်တဲ့ဇပွဲပေါ်မှာရေးထိုးထားတဲ့စာတမ်းဟာအိန္ဒိယလို့ရေးထိုးထားတာမဟုတ်ဘဲဘာဟာရတ်လို့ရေးထိုးထားတာဖြစ်ပါတယ်။ဒါအပြင်ဟိန္ဒူဘာသာစကားနဲ့ပြောကြားတဲ့ဝန်ကြီးချုပ်မိုဒီရဲ့အဖွင့်မိန့်ခွန်းထဲမှာဘာဟာရတ်မှအားလုံးကိုကြိုဆိုပါတယ်လို့ဟိန္ဒူဘာသာစကားနဲ့ပြောဆိုသွားခဲ့ပါတယ်။ဘာဟာရတ်ဆိုတဲ့စကားလုံးဟာအိန္ဒိယကိုခေါ်ဆိုတဲ့ရှေးဟောင်းစကားလုံးဖြစ်ပြီးဒီအမည်နှစ်ခုစလုံးကိုရာစုနှစ်ပေါင်းများစွာခေါ်ဆိုအသုံးပြုခဲ့ပါတယ်။လက်ရှိမှာလည်းအမည်နှလုံးနှစ်ခုစလုံးကိုတရားဝင်သုံးစွဲနေပြီးဖွဲ့စည်းပုံစီမြင့်မှာလည်းအိန္ဒိယဆိုတာဘာဟာရတ်ကိုခေါ်တာဖြစ်ပြီးပြည်ထောင်စုလို့ဖော်ပြထားပါတယ်။အိန္ဒိယဆိုတဲ့အမည်ဟာဒင်းညွတ်မြစ်ကိုအစွဲပြုခေါ်တာဖြစ်ပြီးတက္ကရာဘာသာနဲ့စင်ဒူလိုခေါ်ရကနေဆင်းသက်လာတာဖြစ်ပါတယ်။ဒီတိရှာတွေတင်ပြပြပြီးနောက်အိန္ဒိယဆိုတဲ့အမည်ကိုအသုံးပြုခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့ပါတီအမည်ဟာလဲဘာဟာရတ်တီချာဂျနတာပါတီလို့အမည်ရပြီးအာဏာရယူထားတဲ့ကိုနှစ်အတွင်းဗြိတိရှားလက်ထက်နဲ့ရှေးဟောင်းမူဂယ်အင်ပါယာခေတ်ကပေးထားတဲ့မြို့ပြနဲ့ဒေသလမ်းအမည်တချို့ကိုမူလရှေးဟောင်းအိန္ဒိယအမည်တွေအဖြစ်ပြန်လည်ပြောင်းခဲ့ပါတယ
်။နေတိုးဖွဲ့ဝင်ရူမေးနီးယားပိုင်တဲ့ထက်မှာရုရှားနိုင်ငံကအသုံးပြုလျက်ရှိတဲ့ဒရုန်းတွေရဲ့အပိုင်းအစတွေအသစ်ထက်မှန်တွေ့ရတယ်လို့ရူမေးနီးယားကာဝေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ယူကရိန်းနယ်စပ်နီးရူမေးနီးယားပိုင်တဲ့မှာဒရုန်းအပိုင်းအစတွေထပ်တွေ့ရတာကရူမေးနီးယားလေပိုင်နက်ကိုချိုးဖောက်တာဖြစ်ပြီးဒီဒေသတွင်းကရူမေးနီးယားနိုင်ငံသားတွေရဲ့လုံခြုံရေးကိုအမှန်တကယ်အန္တရာယ်ဖြစ်စေတယ်လို့ရူမေးနီးယားသမ္မတကလောက်စ်အီရိုဟန်နက်ကပြောပါတယ်။အခုသတင်းပတ်တဲ့ရူမေးနီးယားပိုင်တဲ့ထက်မှာဒုတိယအကြိမ်တွေ့ရတဲ့ဒရုန်းရင်အပိုင်းစရင်းနဲ့ပတ်သက်ပြီးနေတိုအဖွဲ့ကိုသတိပေးခဲ့ကြောင်းရူမေးနီးယားသမ္မတကပြောသလိုနေတိုအထွေထွေအတွင်းမှူးချုပ်ယန်စတောတွန်ဘတ်ကလည်းရူမေးနီးယားနဲ့အတူတသားတည်းရပ်တည်မှာဖြစ်ကြောင်းထပ်မံအာမခံလိုက်ပါတယ်။ရုရှားဘက်ကပင်လယ်နက်ကောက်နံတင်ပို့ခွင့်သဘောတူညီချက်ကနေဇူလိုင်လမှနှုတ်ထွက်အပြီးမှာယူကရိန်းထွက်ကောက်ပဲသီးနှံတွေကိုရူမေးနီးယားနိုင်ငံဒင်းညွတ်မြစ်ကိုဖျက်ပြီးအဲ့ဒီကမြစ်စိတ်ကမ်းတွေကနေကမ္ဘာကိုတင်ပို့နေတာပါ။ရုရှားဘက်ကလည်းယူကရိန်းရဲ့မြစ်စိတ်ကမ်းတွေကိုအကြိမ်ကြိမ်တိုက်ခိုက်နေတာဖြစ်ပါတယ်။ရူမေးနီးယားနေဆက်နဲ့မဝေးလာတဲ့နေရာမှာတိုက်ပွဲတွေဖြစ်နေတာဖြစ်လို့အဖွဲ့ဝင်တွေကြအပြန်အလှန်ကာဝေးရေးကတိကဝတ်ထားရှိတဲ့နေတိုးအတွက်လုံခြုံရေးအန္တရာယ်တိုးလာစေနေပါတယ်။ရူမေးနီးယားကနေတိုးရဲ့လေကြောင်းရန်ကာဝေးရေးအားကောင်းစေဖို့နောက်ထပ် American F-16 တိုက်လေယာဉ်တွေထပ်မံဆင်လွတ်မယ်လို့လည်း American နိုင်ငံသားရေးဝန်ကြီးဌာနကအခုသတင်းပတ်ထဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA ရဲ့တနင်္ဂနွေနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံ New Delhi မှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့နှစ်ရက်တာ G20 ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ9ရက်နေ့မှာစတင်တင်ပချိန်မှာပဲမြန်မာအရေးကို G20 ခေါင်းဆောင်တွေအလေးပေးဆွေးနွေးကြဖို့မြန်မာရေးဆောင်ရွက်နေတဲ့လူ့အခွင့်ရေးအဖွဲ့အစည်း44ဘွဲ့ကအိတ်ဖွင့်ပေးစာပေးရေးပြီးတောင်းဆိုလိုက်ပါတယ်ရက်ဆက်တန်းကြုံမှုတွေတိုးလာနေတဲ့စစ်ကောင်စီကိုတညီတညွတ်ထဲပဲတားဆီးဖို့ဩဇာကြီးမာတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့ဖော်ပြထားပါတယ်ဒေတာရင်းလက်ဖက်ရည်နှစ်သက်တဲ့နိုင်ငံတွေကမြမမိတ်ဆွေအဖွဲ့14ဘွဲ့ပါဝင်တဲ့ MICTI Alliance ASEAN Parliament အမတ်တွေပါဝင်တဲ့လူ့အခွင့်ရေးအဖွဲ့နဲ့မြမမိတ်ဆွေအိန္ဒိယအပါအဝင်အဖွဲ့ပေါင်း44ဘွဲ့ကပြည်ပတဲ့စာထဲမှာစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့ဆိုးရွားတဲ့အခြေအနေနဲ့အတူစစ်ကောင်စီရဲ့ဖမ်းဆီးတပ်ဖက်မှုတွေကိုလည်းဖော်ပြထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့လပေါင်း30အတွင်းလူ4000ကျော်တည်ဆုံးခဲ့ပြီး2400ကျော်မတရားဖမ်းဆီးခံခဲ့ရသလိုနေအိမ်အလုံးပေါင်း9000ကျော်လောက်ကိုလည်းမီးရှို့ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂကခန့်မှန်းထွက်ချက်ထားသူတစ်တပ်မှ9တန်းရှိတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုအချိန်ပေါင်း1400ကျော်လုပ်ခဲ့ပြီးပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြောင်းတွေကိုလည်းဖော်ပြထားပါတယ်မြန်မာစစ်တပ်တပ်ဆိုးရှိစေမဲ့လက်နက်နည်းပညာလောင်းစားစီရောင်းချမှုကိုတားဆီးပေးဖို့တောင်းဆိုထားတဲ့အပြင်စစ်ကောင်စီနဲ့ဆက်သွယ်မှုဖြတ်တောက်ဖို့ကိုလည်း NUG မြို့သားညွန်ပေါင်းအစိုးရနဲ့ဆက်သွယ်ဆောင်ရွက်ဖို့အပအဝင်တိုက်တွန်းထားပါတယ
်ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာအွန်လိုင်းလည်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့စွပ်စဲခံရတဲ့တရုတ်နိုင်ငံသား1200ကျော်ကိုဖမ်းပြီးနေရပြန်ပို့လိုက်ပါတယ်ပြီးခဲ့တဲ့အင်္ဂါနေ့နဲ့ဗုဒ္ဓဟူးနေ့တွေမှာဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ထိန်းချုပ်နယ်မြေမှာစီးနင်းဖမ်းဆီးမှုတွေလုပ်ခဲ့ကြောင်းဝါတပ်ဖွဲ့ပြောခွင့်ရဦးညီရန်က AP သတင်းကိုပြောပါတယ်တရုတ်နိုင်ငံပိုင်ဆင်ဝါသတင်းဌာနမှာတော့ပြန်လည်လွှဲပြောင်းခံရသူတွေထဲမှာတရားခံပြေး42ဦးပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံထဲမှာစိုက်ဘာလိမ်လည်မှုလုပ်ငန်းတွေကိုကရင်ပြည်နယ်ထိုင်းနယ်စပ်တခြားကိုကန့်ကိုပိုင်အုပ်ချုပ်ရေးခွင့်ရဒေသနဲ့တရုတ်နယ်စပ်မိုင်းလားမြို့တွေမှာရှိနေပြီးအနည်းဆုံးလူ3,200လောက်ဟာအတင်းအကျပ်ခိုင်းစေခံရတယ်လို့ ကုလသမဂ္ဂကပြောပါတယ်သူတို့ဟာအွန်လိုင်းကတစ်ဆင့်လိင်လေတဲ့ဟန်ပြအချက်ဇလန်တွေဖန်တီးရတာအတုအယောက်ယင်းနှိမ့်နှံမှုတွေနဲ့လူတွေကိုလှည့်ပြတာတရမွေလောင်းစားလုပ်ငန်းတွေကိုလုပ်ကြရတယ်ရှိပါတယ်ဇလိုင်လတော့ငါတရုတ်နိုင်ငံတမ်မတ်ကြီးချန်ဟန်းဟာနေပြည်တော်မှာစစ်ကောင်စီရဲ့နိုင်ငံတိုင်းဝန်ကြီးနဲ့တွေ့ခဲ့ပြီးအွန်လိုင်းလောင်းစားတဲ့လိင်လေမှုတွေကိုနှိမ်နှင်းမှုနဲ့အထမခိုင်းစေခံနေရတဲ့တရုတ်နိုင်ငံသားတွေကိုကယ်တင်ဖို့တောက်ဆိုပြီးမှစစ်ကောင်စီအစီအစဉ်နဲ့တရုတ်နိုင်ငံသားတွေကိုပြန်ပို့တာတွေအခုသတင်းပတ်ထဲမှာစက်တိုင်ဖြစ်ခဲ့တယ်လို့ဝါဒေတာမှလည်းအခုလိုအစုလိုက်ပြုံလိုက်ဖမ်းဆီးပြန်ပို့တာတွေဖြစ်ခဲ့တာပါတခါမြန်မာနိုင်ငံတွေကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာနိုင်ငံခြားသားတွေလာရောက်လုပ်ကိုင်တာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပြီးစိုက်ရောက်ပြည်ဝင်ငွေဗီဇာနဲ့မြန်မာနိုင်ငံကိုလာရောက်မဲ့ထိုင်းလူမျိုးတွေကိုရှိုးမန်နီလို့ခေါ်တဲ့ငွေသားအလုံလောက်နဲ့အပြန်လည်လင်းလက်မှတ်ပြတ်သားရမယ့်လိုအပ်ချက်တွေမြန်မာစစ်ကောင်စီဘက်ကတတ်မှတ်လိုက်တဲ့ဆိုတဲ့သတင်းတွေထွက်နေပြီးဒါကိုစစ်ကောင်စီနဲ့အတူပြုနိုင်ဖို့လုပ်နေတယ်လို့ထိုင်းနိုင်ငံရဲ့ဌာနကတောက်ကြနေမှာပြောပါတယ်ညာ
2022ခုနှစ်အတွင်းစာသင်ကျောင်းအနေနဲ့ပညာရေးအဆောက်အဦတွေပေါ်တိုက်ခိုက်မှုဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့အချိန်ပေါင်း3000ကျော်ရှိခဲ့ပြီးအဆိုးအဝါဆုံးတိုက်ခိုက်ခဲ့တဲ့အထက်မှာယူကရိန်း၊မြန်မာနဲ့ဘာကီနာဖာဆိုတို့ဖြစ်ပြီးတိုက်ခိုက်မှုအလုံးရဲ့3ပုံတပုံရှိတယ်လို့စက်တင်ဘာလ9ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာပညာရေးကာကွယ်စောင့်ရှောက်ရေးနေ့မတိုင်မီထုတ်ပြန်တဲ့ပညာရေးကဏ္ဍကာကွယ်ရေးကမ္ဘာတပ်ပေါင်းစု GCPEA ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီတိုက်ခိုက်မှုဟာ2022ခုနှစ်ကတည်းက18ရာခိုင်နှုန်းတိုးလာခဲ့ပါတယ်။တေဆုံတန်ရာရရှိတဲ့ကျောင်းသားကျောင်းသူဆရာဆရာမနဲ့ပညာရေးဝန်ထမ်းအရေးအတွက်ဟာလည်းတကဘာလုံးစုစုပေါင်း6800ကျော်ရှိပြီးအရင်နှစ်ကတည်းက21ရာခိုင်နှုန်းတိုးလာခဲ့ပါတယ်။အစိုးရတပ်တွေနဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့စာသင်ကျောင်းတွေအပေါ်အသုံးပြုမှုဟာလည်း910ရှိခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစာသင်ကျောင်းတွေကလေးတွေနဲ့ဆရာဆရာမတွေကိုအမြဲတစေအကာအကွယ်ပေးနိုင်မှုနိုင်ငံတိုင်းကိုတောင်းဆိုပါတယ်လို့ပညာရေးကာကွယ်စောင့်ရှောက်မှုနေ့မှာပြောဆိုခဲ့ပါတယ်လက်နက်ကင်ပဋိပက္ခတွေကြောင့်ကလေးပေါင်း82တန်းကျော်ကျောင်းမတက်နိုင်ပဲကလေးနဲ့လူငယ်224တန်းဟာလည်းပညာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့အတွင်းမှူးချုပ်ကပြောဆိုပါတယ်မြန်မာနိုင်ငံမှာလည်း2022ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကစာသင်ကျောင်းတွေကို၄ကျောင်းနဲ့အပါအဝင်လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်ဆရာဆရာမနဲ့ကျောင်းသူကျောင်းသားဒါဇင်နဲ့ချီတိတ်ဆုံးခဲ့ပါတယ်
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေတင်းမာနေတဲ့မဏိပူရပြည်နယ်ထဲမှာလက်နက်ကင်လူတစုနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေအပြင်းလန်ဖိကတ်မှုကြောင့်အ ਨੇ ဆုံးလူနှုတ်သေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကစနေနေ့မှာပြောကြောင်း AP သတင်းမှာဖော်ပြထားပါတယ်။နောက်ထပ်မျိုးသားတူဦးကလည်းစေုံမှာဥကောင်းချီထိတန်ရနဲ့စနေနေ့မှာထပ်မံသေဆုံးသွားတယ်လို့အိန္ဒိယပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ဖြစ်စဉ်တွင်ဒဏ်ရာရသူ140ဝန်းကျင်လောက်ရှိခဲ့ပြီးအဲ့ထက်မှာစစ်တပ်အရာရှိတူဦးနဲ့ရဲတပ်ဖွဲ့ဝင်3ဦးပါတယ်လို့အမျိုးသမီး45ဦးထက်မနည်းလဲဒဏ်ရာရခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။လူမျိုးရေးတက်မှမှုတွေဖြစ်နေတာရဲ့အနေငယ်ရှိနေပြီဖြစ်တဲ့ပယ်လယ်မြို့အနီးကမော်နွိုင်းဆိုတဲ့ရွာအနီးမှာတောက်ကြနေကပြစ်ခတ်မှုတွေဖြစ်ခဲ့တာပါလူများစုကတဲ့လူမျိုးရာနဲ့ချီကလူနည်းစုကူကီးမျိုးနွယ်စုရွာတွေကိုဝင်ပြီးမီးရှို့ဖို့ကြိုးပမ်းခဲ့တာကိုလူမျိုးရေးတပ်ဖွဲ့တွေကတရက်နဲ့ပြစ်ဖောက်မြေရီတွေဘုံတွေတုံးပြီးတားဆီးရာကနေစတင်ခဲ့တာပါတရက်နဲ့ပြစ်တယ်ဆိုတဲ့သတင်းနဲ့ဒုကူကီးတွေကတိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေပြန့်နှံ့သွားပြီးတခြားနေရာတွေကကတဲ့လူကြီးကထပ်ရောက်လာတယ်ဆိုပါတယ်အဲ့ဒီမှာရဲတပ်ဖွဲ့ဝင်ရဲတပ်ဖွဲ့ဝစ်စုံတွေကွန်မန်ဒိုပျောက်ကြားဝစ်စုံတွေဝစ်ဆင်ထားတဲ့လက်ကနက်ကင်လူတစုကလည်းရောက်လာပြီးအပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပါတယ်။မဏိပူရာပြည်နယ်ထဲမှာမေလအစောပိုင်းနေ့ကလူမျိုးရေးခြေကနဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း150ကျော်သေဆုံးပြီးလူ6000ကျော်ကလည်းအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်များ။တနင်္ဂနွေနေ့ထိတ်တဲရောက်သတင်းတွေကိုကိုစော်မိုးကျော်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို bami.voanews.com internet ဆက်မြောက်မှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီဗျာနဲ့မှာဖိုင်းယူနားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေသတင်းသုံးသပ်ချက်တွေကိုအချိန်မြင့်ဆက်လက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ပထမဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့အန်ရဲဂျားကအသက်ကယ်ပေးနေတဲ့စစ်မှုတွေအကြောင်းဖြစ်ပါတယ်။စစ်ပွဲတွေဖြစ်နေတဲ့ဒေသမှာပြည်သူ့ဘက်တော်သားစစ်မှုတွေအန်ရဲဂျားကနေစစ်ကူသပေးနေရပါတယ်။တိုက်ပွဲတွေမပြတ်ရှိနေတဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာကိုယ့်အသက်ကိုမငဲ့ဘဲဒဏ်ရာသူတွေကိုကူညီပေးနေသူချို့အကြောင်းကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။နောက်မှနေပေါ့မဝင်လာကြည်ကကျွန်တော်နဲ့ထင်တာဖြတ်မှရှိမှာကွယ်ဖြတ်ထွက်သွားတာပေါ့နော်
။ကိုခွဲစိတ်နေတော့ကြံလန်တိုးတိုးတန်းတန်းဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်။ဟိုချက်ချင်းလည်းထွက်လို့မရတဲ့နေသားမျိုးမှာဆိုတော့ကျွန်တော်ပြင်တော့အချိန်ကြီးတည်သွားနိုင်တာပေါ့။
ကယားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းကရှေ့တန်းတိုက်ပွဲတွေမှာမရေမတွက်နိုင်တဲ့အသက်ပေါင်းများစွာကိုစစ်တပ်ဖွဲ့ဝင်တွေကကယ်တင်ပေးနေကြပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာပြိပခတွေပြင်းထန်လာတာနဲ့အမျှစစ်တပ်ဖွဲ့တွေရဲ့အသက်အန္တရာယ်တွေကပိုပိုပြီးတော့များလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်မျိုးဆက်လှတော်ကရေးသားထားပြီးတော့ဒို့တန်ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
မိုးပြဲမြို့ညောင်ဝိုင်းရက်ကွက်မှာဧပြီလ26ရက်နေ့ကတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်မိုးပြဲ rescue team တာဝန်ခံကိုမျိုးအောင်ကသူတို့အဖွဲ့နဲ့အတူအဲ့ဒီတိုက်ပွဲကြားမှာရှိနေခဲ့ရပါသူတို့အဖွဲ့ဟာလက်နက်ကြီးလက်နက်ငယ်အန်ဒီရီကြားမှာလူနာရဲဘော်တွေကိုအသက်ဆုံးပြီးတွားရောက်ကယ်ဆယ်ခဲ့ပါတယ်ဒါကကိုမျိုးအောင်တို့အဖွဲ့အပါအဝင်တခြားရှေ့တန်းစီးအဖွဲ့တွေရဲ့နေတဲ့လူဝါကြုံနေကြလို့ဖြစ်လာခဲ့ပါတယ်အရင်ကကိုမျိုးအောင်ဟာလယ်သမားတစ်ယောက်ပါရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်သားတစ်ယောက်လည်းဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းပြီးတဲ့နောက်မှာတော့မိုးပြဲသပိတ်ကော်မတီမှပါဝင်ခဲ့ပါတယ်2021ခုနှစ်မေလမှာတော့ဒီစီးအဖွဲ့ဖွဲ့ဖို့အခြေအနေဖြစ်လာခဲ့တာပ
ါဒီ movie scan တင်တိုက်ပွဲမှာပဲကျွန်တော်ဆက်ဆွဲတယ်တပိတ်မှာကျွန်တော်စီနေငယ်ကုစုထောင်းထားတာရှိတယ်တပိတ်မှာတန်ရရခဲ့ရင်ကျွန်တော်တို့ကုတတနိုင်အောင်ကျွန်တော်တို့အဲ့ဒီတပိတ်မှာလည်းကျွန်တော်တို့အဖြစ်ခွင့်ခံရတာနှစ်ခါရှိခဲ့တော့เนาะဆိုတော့အဲ့ဒါအကြောင်းကိုကျွန်တော်အဲ့စီကုထားတဲ့ပြတဲ့စီနေလည်းကျွန်တော်တို့စခဲ့ခဲ့တယ် movie yes ခံမှာအဲ့ဒါကလည်းကျွန်တော်တပိတ် company ထဲမှာပါတဲ့လူတယောက်ကကျွန်တော်တို့ဟိုခံစုဆောင်နေကျွန်တော်မကဲထုတ်နိုင်ခဲ့ဘူး။ဟောစတရဲ့ဟိုအဲကျွန်တော်တို့ကဒီ fire zone ကြီးရောက်ရဲဒါပေမဲ့တကယ် deadly zone မှာရောက်နေတဲ့လူကျွန်တော်တို့ကြားမှာခက်ခဲကြောက်ကွင်းပြင်းဖြစ်နေတော့ကျွန်တော်မကဲထုတ်နိုင်ခဲ့ကျွန်တော်တို့တပိတ် company တယောက်ပါ။ဆိုတော့သူကကြာဆုံးသွားတယ်
မိုးပြဲအဖွဲ့မှာအကြမ်းမဖက်အာဏာပြည်ဆိုင်ရေးလှုပ်ရှားမှု CDM လုပ်နေတဲ့ဆေးဝန်ထမ်းတွေပါသလိုအခြေခံအရေးပေါ်ဆေးဘက်ဆိုင်ရာသင်တန်းတက်နေတဲ့ကိုမျိုးအောင်လိုတမန်ပြည်သူတွေလည်းပါပါတယ်။သူတို့အဖွဲ့လှုပ်ရှားနေတဲ့ကယားနဲ့ရှမ်းတောင်ပိုင်းဒေသတခုလုံးဟာလွန်ခဲ့တဲ့လတွေတုန်းကမြန်မာစစ်တပ်နဲ့ဒေသပြည်သူကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေခဲ့တဲ့နေရာပါ2023ခုနှစ်ပထမ6လအတွင်းမှာတင်ကယားပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုပေါင်း388ခုရှိခဲ့တယ်လို့ Progressive Granny People Force ကနေ August လအတွင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ထက်နှစ်ဆပိုများလာခဲ့တာပါ။ ISP မြန်မာရဲ့အချက်အလက်ကိုကြည့်ပြန်ရင်လည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဒါမှမဟုတ်ဒေသကာကွယ်ရေးတပ်ဖွဲ့တွေရဲ့မြေပြင်တိုက်ပွဲပေါင်း250နီးပါးရှိခဲ့ပြီးဒါဟာတနိုင်ငံလုံးအတိုင်းအတာရဲ့ငါးပုံတစ်ပုံကျော်ရှိပါတယ်ဒီနေရာဟာမဟာဗျူဟာကျတဲ့နေရာလည်းဖြစ်ပါတယ်မိုးပြဲဟာနေပြည်တော်နဲ့ကီလိုမီတာ100တာကွာပြီးကယားပြည်နယ်လိုက်ကောနဲ့ဘေကျင်းကရက်မှာရှိပါတယ်ရက်ဆက်ဖြစ်နေတဲ့တိုက်ပွဲတွေမှာဒီတစ်ခါဖဲခုံမြို့နယ်တွေကပဲမိုးပြဲအနောက်မြောက်ပိုင်းကတောင်စက်လုံးရွာမှာပါမြေကြီးပေါ်ဖြန့်ခင်းထားတဲ့ဝါတာဘလူးအစိမ်းအောင်ပေါ်မှာဒံယာရလူနာတွေလဲနေကြပါတယ်။စီးသွင်းမှုလိုအပ်တဲ့အိတ်ကိုလူတယောက်ကကင်ပေးထားပြီးတော့ခေါင်းအစာရင်နဲ့လက်မောင်းဒံယာရတာတဲ့ KNDF ရဲဘော်တို့ကိုဒေါက်တာအုံနဲ့အတူဆေးဝန်ထမ်းတွေကအားသုံးဝန်ဆိုင်ကုသပေးနေပါတယ်။အရေးပေါ်လူနာကိုလိုအပ်တဲ့ကုသမှုတွေပေးပြီးရတဲ့နောက်ဆေးရုံကိုအချိန်မီလွှဲနိုင်ခဲ့လို့လူနာကတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်။အဲ့ဒီနေ့ကဒေါက်တာအုံရဲ့ဝိဇ္ဇာဆေးဖွဲ့ကနေပြည်သူ့ကာကွယ်ရေးတပ်ပေါင်းစုရဲ့ဒံယာရသူ16ယောက်ကိုကုသပေးခဲ့ရပါတယ်။အသက်30ဝန်းကျင်အရွယ် CDM ဆရာဝန်ဒေါက်တာအုပ်ဦးဆောင်နဲ့ဝိဇ္ဇာဆေးအဖွဲ့ကို2022ခုနှစ်စက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဒေသမှာရှိတဲ့ရွာသားတွေနဲ့ဆစ်ဆောင်တွေကိုဆေးကုပေးပေမဲ့တိုက်ပွဲတွေဖြစ်လာပြီးဆိုရင်တော့ရှေ့တန်းရဲဘော်တွေကုသရေးကိုဦးစားပေးကြရပါတယ်။အဖွဲ့အစားဖွဲ့ပြီးကလေးကကယားနဲ့ရှမ်းတောင်မှာဖြစ်ပွားတဲ့တိုက်ပွဲတွေရဲ့ရှေ့တန်းမှာလူနာ100ကျော်ကုသပေးခဲ့ပြီးအသက်အန္တရာယ်စိုးရိမ်ရတဲ့ရဲဘော်လူနာ40ဦးထက်မနည်းကိုအရေးပေါ်ကုသပေးနိုင်ခဲ့ပါတယ်။ခြေလက်ဖျက်တော့ပေးခဲ့ရတဲ့ရဲဘော်10ဦးခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီတဲကမှအခက်အခဲဆုံးကုသပေးခဲ့ရတဲ့တစ်ခုကတော့ဒေါက်တာအုပ်ပြပြတထင်မှတ်မိနေစေပါ။ဘိုက်ကိုလက်နက်ကြီးချပြီးသွေးပေါင်လုံးဝမရှိရတဲ့ PDF ရဲဘော်တရားကုခဲ့ရတော့ကပေါ့
သွေးချက်ချင်းသွင်းဖို့လည်းလိုခဲ့တာပ
ါသူကဘာဖြစ်လဲဆိုအသေးကွဲွားအသေးကွဲွားပြီးအသေးကိုဖောက်ထွက်သွားပြီးတော့နောက်ကကြောက်ကြက်ကဲထိတ်တချမ်းကိုဖောက်သွားတယ်ဖောက်ပြီးတော့နိုင်ရောနောက်ကမှသွားကန့်တယ်ဆိုတော့ကျွန်တော်သွေးရီစုပ်ဆိုတန်ရှင်းလုပ်ပြီးတော့ဒီရာကိုအသေးကိုပြန်ချုပ်ရတယ်ပေါ့နော်ကြောက်ကြက်တစ်ဖက်ထုတ်ရတယ်ပေါ့နော်ညာဘက်ကြောက်ကြက်ထုတ်လိုက်ရတယ်ပြီးတဲ့အခါကျတော့ဒီအစဖယ်တယ်ပြီးတော့သွေးရီကိုကျွန်တော်တောက်ချက်သွင်းတယ်သွေးရဇူနာကသွေးပေါ်ကခွဲခန်းဝင်ပြီးတော့မိနစ်40လောက်ရှိဦးမတက်လာသေးဘူးပင်ပန်းလာပြီအဲ့လင်နာကခွဲခန်းအထွက်တော့သွေးပေါင်တည်း180နဲ့ထွက်တယ်စီးလဲထွက်တယ်အဲ့လင်နာကတော့မမရဘူးကျွန်တော်လွတ်လိုက်လို့ရှိရင်သေချာတယ်200 300ပေါ့55မိနစ်လောက်မောင်းလိုက်လို့ရှိရင်200 300ကျော်ပြီးသားပဲအဲ့လောက်ရောက်တာနဲ့ကိုသေမှာပဲဟိုစွန့်စွန့်စားစားဝင်ဟိုဝင်ခွဲခန်းဝင်တယ်ဆိုတာဒါမိုက်မိုက်ကန်ကန်ဝင်လိုက်ရတယ်ဒါမှလွတ်လိုက်ရင်တော့သေမှာချင်းသေးတယ်အဲ့ဟာတော့အသက်ကယ်နိုင်လိုက်တယ်ပေါ့နော
်ဆေးအဖွဲဖြစ်တဲ့အတွက်ကြောင့်ရှိတယ်မှာဒံယာရရဲဘော်လူနာကိုခွဲစိတ်ဖြတ်တောက်နေတော့မှလက်နက်ကြီးကြတာလင်းရင်ဘုံကျဲခံရမှာကိုအမြဲတမ်းစိုးရိမ်ထိတ်လန့်နေရတယ်လို့ဒေါက်တာအုတ်ကဆိုပါတယ်တခါတလေဆိုကုနေရင်လည်းလူနာကိုရွှေ့ဖို့လိုရတာတွေလည်းရှိပါတယ
်အနီးနားကြတာလို့ကျွန်တော်အစရမှန်လို့ကျွန်တော်တို့တခြားရှေ့ပြောင်းရတာမျိုးတွေရှိတယ်နောက်တစ်ခါကျတော့လေချောင်းတက်ခိုင်းမှုပေါ့နော် airstrike နဲ့အဲ့လိုမျိုးလင်းနဲ့လာပြီးကျဲတာပြစ်တာမျိုးလုပ်မှာတော့အမြဲတမ်းစိုးရိမ်ရတယ်ဒါလေရင်ကြတော့ကျွန်တော်တို့အတန်ကြရင်ရှောင်တိန်ဝုတ်ပဲကြီးခုနလိုကိုကိုခွဲစိတ်နေတော့တန်လန်တိုးတိုးတန်လန်ဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်ဟိုချက်ချင်းလဲထွက်လို့မရတဲ့နေသားမျိုးမှာဆိုတော့ကျွန်တော်ပြင်တော့အချိန်ကြီးတည်သွားနိုင်တာပေါ့ခြေတန်းမှာတော့တက်နေရတော့အချိန်ကြီးရှိတယ်လေချောင်းပေါ့အဓိကလေချောင်းနဲ့လက်နက်ကြီးကြောက်ရတယ်ပေါ့
ဒီဒေတာမှာပြီးခဲ့တဲ့ April လကစလို့ခြေတန်းဆင်းမှုအနည်းဆုံး9ဦးအသက်ဆုံးရှုံးခဲ့ရပါတယ် April 9ရက်နေ့မှာစက်ကောင်စီရဲ့လေချောင်းတိုက်ခိုက်မှုကြောင့်ဖဲခုံမြို့နယ်တောင်စလုံးကျေးရွာအနီးရှေ့တန်းစစ်မြေပြင်မှာဆေးကုသနေတဲ့ကိုမျိုးအောင်တို့မိုးပြဲ rescue team ရဲ့ဒုနာပြုတအူအသက်ဆုံးရှုံးခဲ့ရပါတယ်။မေလ29ရက်နေ့မှာလည်းတောင်စလုံးကျေးရွာနဲ့ကရက်ဖဲခုံမြို့နယ်လက်တင်ကျေးရွာအနီးမှာစစ်ကောင်စီကတိုက်လေရင်နဲ့ဘုံချဲချတာကြောင့်အဒီနေရာမှာရှိနေတဲ့ဒီမော့ဆို medic unit ကအဖွဲ့ဝင်၄ဦးသေဆုံးခဲ့ပါတယ်။ဘဲအခြေအနေမျိုးမှာမဆိုဆေးဘက်ဆိုင်ရာအဆောက်အုံတွေဒါမှမဟုတ်ဆေးဝန်ထမ်းတွေကိုတိုက်ခိုက်ခြင်းမပြုရဘဲဒဏ်ရာရအဖျားနာနေသူတွေကိုအကာအကွယ်ပေးရမယ်လို့ဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်တွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်မှာတော့ဒီလိုဖြစ်ရပ်တွေတိုးလာတာကို Insecurity Insight ကအချက်လက်ပြုစုထားပါတယ်။2022ခုနှစ်တစ်နှစ်အတွင်းကျန်းမာရေးအဆောက်အုံ46ခုတိုက်ခိုက်ခံရပြီးဆေးဝန်ထမ်း28ဦးအသက်ခံခဲ့ရပါတယ်။2023ခုနှစ်ပထမ9လဘတ်အတွင်းမှာတော့ကျန်းမာရေးအဆောက်အုံ83ခုတိုက်ခိုက်ခံရပြီးဆေးဝန်နဲ့24ဦးသေဆုံးခဲ့ရပါပြီ။ရှေ့တန်းသွားရင်ဆေးမှုတွေကအကာအကွယ်အဖြစ်အနည်းဆုံးဟဲမတ်အုပ်ထုပ်နဲ့ကြီးကအင်ဂျီတွေဝတ်ကြပါတယ်။ပြီးတော့သူတို့နေတဲ့နေရာပတ်လည်မှာလည်းဘုံခိုခြင်းတူထားကြရပါတယ်။တစ်ချက်မှတော့ငြင်းငြင်းမနေကြရပါဘူး။ဆေးအဖွဲ့တွေဟာသူတို့အသက်တွေနဲ့ရင်ထားရုံသာမကပဲဆေးကုသရေးအတွက်ရန်ပုံငွေရရတိုက်ပွဲလဲဝင်နှွှဲနေကြရတာပါအဓိကကတော့ရှေ့တန်းကဒဏ်ရာရသူတွေစီတွားနိုင်ဖို့ဓာတ်စီလိုတယ်လို့ဆေးကုပေးနိုင်ဖို့ဆေးပစ္စည်းအထောက်ပံ့တွေလိုပါတယ်စစ်ကောင်စီကဆေးဝါးလောင်စာစီရိတ်ခါနဲ့တခြားကုန်ပစ္စည်းတွေကရားပြည်နယ်တဲ့တင်သွင်းတာကိုပိတ်ပင်ထားပါတယ်ဒီတော့ကုန်စည်နှုန်းတွေကတက်နဲ့ထောက်ပံ့ရေးပစ္စည်းတွေရဖို့အနေခရီးတွေဖျက်ရပြန်ပါတယ်
တချို့ဈေးဆိုရင်ရှားပါတယ်တချို့ကကျတော့ control rate တွေဖြစ်တယ်ဗောထိန်းချုပ်ဈေးဝင်ဆိုဝယ်လို့မရရရှိတယ်အော်ဒီဟာတွေကလည်းတကယ်တကယ်ဟိုရှေ့တန်းမှာတော့ဒီခွဲစိတ်ကမ်းမှာတော့သုံးတဲ့ဈေးတွေဗောနော်တချို့ကကျတော့လမ်းကြောင်းကျက်တယ်ဗောအဲ့ခါကျတော့အခက်ခဲရပါလေဆိုဈေးဝါသုံးဈေးကအင်တာများတယ်ကျွန်တော်သုံးရင်သုံးသလောက်ကုန်တယ်ဗောအော်လူနာများရင်များသလောက်ကုန်တယ်ရှေ့တန်းတက်ရဆိုလဲကျွန်တော်ကုစေးနဲ့ကိုအဲ့လိုမျိုးယူပြီးတက်တာမျိုးတွေများတယ်
ဝိဇာဈေးအဖွဲ့အနေနဲ့ကတော့အဖွဲ့ဝင်တဦးချင်းနှီးဆက်ရမိတ်ဆွေတွေစီမှာအလှူခံကြပါတယ်တခါတရံတော့ကရင်နေပြည်အတိုင်းမင်ကန်ကောင်စီ KSCC ကျမ်းမာရေးတာဝန်ခံစီကဆေးဝါးအချို့ရတာရှိပါတယ်ရိခါနဲ့ယာယီနေရထိုင်ခင်းအတွက်ကုန်ကြဆေးတွေကလည်းရှာရပါသေးတယ်စစ်တပ်ကပြတ်မှတ်ထားနေတဲ့ဆေးရုံဆေးခန်းတွေမှာတော့သူတို့နေလို့မရပြန်ပါဘူးဒီလိုအခက်အခဲအမျိုးမျိုးကြားကပဲကိုမျိုးအောင်နဲ့သူ့အဖွဲ့ကတော့သူတို့အလုပ်တွေကိုအပြတ်မခံလုပ်နေကြဆဲပါပဲ
ဒီခေတ်ရဲ့ရက်တော့လည်းကျွန်တော်တို့စီကိုလင်းလာပြတ်သွားတယ်အဲကျွန်တော်စီခန်းလာပြတ်သွားတော့ပေါ့နော်ဆိုတော့ဆယ်လုံးတပြန်နဲ့လာကျဲချပါတယ်။ကံကောင်းတော့တိခိုက်မရှိခဲ့ဘူးပေါ့နော်။ဆိုတော့ကျွန်တော်တို့တော့ခုနောက်ပိုင်းတော့စိတ်ထန်ရလာတယ်။ဒီကုလုံချုံမူရေးကိုအဓိကဥစားပေးလာတယ်။ကျွန်တော်အဖွဲ့ဝင်တွေကလည်းလင်းလာဆိုနေဟိုသူက6ချာကုန်တော့တယ်ခွေးတော်များပါတော့။ဒါပေမဲ့တော့အရှုံးမပေးဘူးကျွန်တော်တို့စသုပြီးလုပ်နေတယ်
။ မိသားစုရဲ့ကိုခြံခဲ့ပြီးဒေါက်တာအုတ်ကတော့နိုင်ငံရဲ့တထောက်တနေရာမှာသူလှုပ်တင်တာတွေကိုလုပ်နေခဲ့ပါတယ်။အာနာမသိငင်ကသူ့မှာဒီထက်တောက်တာရှိရဲ့စီးရုံတစ်ခုမှအလုပ်လုပ်ခဲ့တာပါ။ဒါပေမဲ့သူ့မှာနောင်တရနေမှုစိတ်ကူးတွေရင်နေဖို့လည်းအချိန်မရှိနေပါဘူး
။ကျွန်တော်စီးတော့စက်ကူးပြင်းလိုက်မယ်ထင်တယ်။တခြားလည်းကောင်းမှုတခြားကမလုပ်တတ်တော့လေ။ဒါဒီတော်လိုင်းထဲမှာဟိုမတည်သေးရင်တော့စီးတော့စက်ကူးပြင်းလိုက်မယ်။ဩတခြားတော့ဘာမှတော့သူတွေလို့ဘုရောမရှိပါဘူးကျွန်တော်လည်းတခြားကောင်းမှုမလုပ်တတ်ဘူးမအောင်ရင်တော့မအောင်လာတော့မအောင်ဘူးဆိုတာလည်းဖြစ်နိုင်ကြတဲ့ခုပါပဲဒါပေမဲ့မအောင်နဲ့မအောင်လို့ကျွန်တော်တော့မယူဆအောင်မယ်လို့ပဲယူဆပြီးကျွန်တော်တိုက်တာပဲဟိုမအောင်ရင်အောင်လို့မယ်ပေါ့နော်ကျွန်တော်အသေးသေးတိုက်မယ်ပေါ့ဒါကတော့ဟိုကျွန်တော်ဘက်ကပြတ်တာဟိုကိုကဘက်ကအာမခံနိုင်တဲ့ဟာပေါ့ကျွန်တော်တို့ဒီမအောင်ရင်တော့ပြီးတဲ့တိတိုက်မှာပဲကျွန်တော်တည်ရဲ့တိတော့တယောက်တည်းကျန်တဲ့တယောက်တည်းတော့ငချက်ပြစ်ချပြီးကျွန်တော်တနက်ပြင်လည်းပြင်ပါဘူးကျွန်တော်ပဲကျန်နေဆိုရင်တော့ဒီလိုတော့သွားမယ်
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလှူရှင်တွေရဲ့ကူညီမှုနဲ့ Foundation Hyeon Dae ကပံ့ပိုးပေးထားတာဖြစ်ပါတယ်။တို့တန်အတန်းလှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒိုးအတန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာကဒိုးအတန်ဝိုင်းတော်သားတွေစီစဉ်တက်ဆက်ခဲ့တာပါ။အခုတော့ဥတမောင်တန်းရဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အလှည့်ကျပါပြီခင်ဗျာ။နိုင်ငံရေးမှာလူမျိုးရေးအဓိကထားတဲ့သလားဆိုတာကိုဒီအစီအစဉ်မှာဆွေးနွေးထားတာပါမြန်မာနိုင်ငံရေးမှာလူမျိုးရေးနဲ့လူ့အခွင့်အရေးဘယ်ဟာကိုရှေ့တန်းတင်တဲ့မှာလဲအမေရိကန်ပြည်ထောင်စု Carlton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက်ခဒေါက်တာထွန်းမြင့်နဲ့ဦးတမောင်တန်းကမေးမြန်းပြီးဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
မနက်ကပါဝင်ကဘာတပေါင်းမှာလူမျိုးရေးပြဓာဏနိုင်ငံရေးချက်ကပ်ပုံတွေကပြန်လဲဥမော့လာကြတာကိုရွေးကောက်ပွဲနဲ့ပဋိပက္ခသတင်းတွေမှာကျွန်တော်တို့တွေ့လာရပါတယ်မြန်မာနိုင်ငံလိုတိုင်းသားလူမျိုးတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံမျိုးမှာလူမျိုးရေးပြဓာဏချက်ကပ်ပုံနဲ့သွားမလားလူခွင့်ရေးပြဓာဏချက်ကပ်ပုံနဲ့သွားမလားဆိုတာကတော့သင့်လျော်အဆက်တဲ့မေးခွန်းဖြစ်ပါရဲ့လားဒီကြောင့်ကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပမောက္ခဒေါက်တာထွန်းမြင့်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဆရာကြီး။လူမျိုးရေးပြဓာဏလားလူခွင့်ရေးပြဓာဏလားဆိုတဲ့မိကုံးကတော့မြန်မာနိုင်ငံအတွက်သင့်လျော်တဲ့မိကုံးတစ်ခုဖြစ်ပါသလား။ဆရာဘလို့မြန်မာလဲခင်ဗျာ
။အာဘလို့ပြောမလဲအငွန်ကွန်ကြဖြစ်တဲ့မိကုံးတစ်ခုပါ။ဘာလို့ဆိုတော့မြန်မာနိုင်ငံမှာကလူမျိုးရေးနဲ့ဆိုင်ခဲ့တဲ့ဒီသမိုင်းရရှောက်လန်းခဲ့တဲ့နိုင်ငံရေးသမိုင်းလည်းရှိတယ်ဒီနိုင်ငံရေးဒီအခက်အခဲတွေလည်းရှိခဲ့တယ်လက်ရှိလည်းဖြစ်နေတယ်နောက်တစ်ခုကလူခွင့်ရေးရဒီလူမျိုးရေးတင်းမဟုတ်ဘဲနဲ့ဂျန်တဲ့ identity ပေါ့နော်ဒီလူတွေအဲအတွက်လည်းခွင့်ရေးဆိုစဉ်းစားမှာဖြစ်တယ်နောက်တစ်ခုကမတမစွန်းတဲ့လူတွေအဲလည်းရှိတယ်ဒီလူတွေရဲ့ခွင့်ရေးကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားမှာဖြစ်တဲ့အတွက်အကုန်လုံးဟာလူခွင့်ရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရအဖြစ်နေတဲ့အဲနိုင်ငံဖြစ်ပါတယ်နောက်တစ်ခုကတော့ကိန်းနိုင်ငံမဆိုအာဏာရှင်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံပွင့်လင်းတဲ့နိုင်ငံပဲဖြစ်ဖြစ်ဒီကိစ္စတွေကဆက်လက်ပြီးတော့ရှင်သန်နေမဲ့ပုံစံရှိပါတယ်။ဘာလို့ဆိုတော့ဒါကနိုင်ငံရေးကို
ဟုတ်ကဲ့ဆရာ။ဒါဖြစ်ရင်ကျွန်တော်တို့ဒီအခုပြောတဲ့လူမျိုးပြဓာဏနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲ။အခွင့်အရေးပြဓာဏနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲ။ဆရာနည်းနည်းရှင်းပြပေးပါလား
။တော်တော်နဲ့လိုရင်းပြောလို့ရှိရင်တော့ဒီလူမျိုးစုဒီပြဿနာတွေဖြစ်နေတဲ့နိုင်ငံတွေဟာဒီအဲဒီဘယ်လိုပြောမလဲသမိုင်းရ identity ပေါ့လေ power struggle identity ကစတင်ကြတာဖြစ်တယ်။ဒီကတော့အစကတည်းကဥမာအနောယထားဒီပုဂံကိုစတင်တည်ထောင်ကြတဲ့ကဗုဒ္ဓဘာသာကိုဟုတ်လားဒီနိုင်ငံတော်ရဲ့ဒီသူ့ရဲ့ kingdom ရဲ့အဲဒီဘာသာဖြစ်လုပ်မယ်ဆိုတော့အဲ့ဒီအထဲမှာရှိတဲ့တချို့ minority ဒီဗမာတွေကိုယ်တိုင်ကလက်မခံတဲ့အဲဗမာတွေလည်းရှိတယ်။အဲ့တော့မြန်မာနိုင်ငံရဲ့ဒီအရှုပ်ထွေးကိုကျွန်တော်တို့ဒီ ethnic ဒီလူမျိုးစုအဲနဲ့ရောဒီ power struggle နဲ့ရောကြည့်မယ်ဆိုလို့ရှိရင်ဒါရှင်းပါတယ်ဗမာကိုအာဗဟုပြုတယ် ဗုဒ္ဓဘာသာကိုဗဟုပြုတဲ့နိုင်ငံတော်တိဆောက်လို့မရတော့ဘူးဆိုတဲ့ဥစ္စာက message ကရှင်းပါတယ်အဲ့ဒါဘယ်လိုရှင်းလဲဆိုလို့ရှိရင်အခုဒီ2021နောက်ပိုင်းအထူးသဖြင့်ဂျင်စီတွေရဲ့စိတ်ဓာတ်နဲ့ဂျင်စီတွေရဲ့ခံယူချက်နဲ့ကဘာကြီးရဲ့အရေးပေါ့ကဘာကြီးရဲ့အခုကျွန်တော်တို့ခြေတော့အောက်မှာရှိနေတဲ့ကဘာမြေကြီးဘာမြေကြီးဆိုတော့နိုင်ငံရေးမြေကြီးစီးပွားရေးမြေကြီး technology science မြေကြီးကရွေ့နေပြီကျွန်တော်တို့တချို့ခုစိုးဒူလူကြောက်ခက်ခက်စဉ်းစားနေတဲ့နိုင်ငံရေးသမားတွေစိတ်သက်ရှိတဲ့ခေါင်းဆောင်တွေရှိနေသည်ဗျခေါင်းဆောင်တွေဆိုတော့တက်မတော်တဲ့မှလည်းအဲ့လိုခေါင်းဆောင်ရှိတဲ့ democracy party တွေမှလည်းအဲ့လိုခေါင်းဆောင်တွေရှိနေသည်ဗျဒီခက်ဒီပြဿနာဆက်လက်ပြီးတော့ရေရှည်တည်တံ့ခိုင်မြဲဖို့အာရှိနေတယ်ဆိုတော့ကျွန်တော်တို့ဒါတွေ့နေရတာမဆန်းပါဘူးကျွန်တော်ပြောလို့
ဟုတ်ကဲ့ဆရာဒီကဘာမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်လူမျိုးပဒနာထားတဲ့တိုင်းပြည်တွေမှာဘာသွားတွေ့ရလဲလူခွင့်ရေးပဒနာထားတဲ့တိုင်းပြည်တွေမှာဘာသွားတွေ့ရလဲ
အဲ့ဒါကိုကျွန်တော်အဝေးကြည့်စရာမလိုကိုချီတော့အောင်မှာပြန်ကြည့်လို့ရတယ်ခုနှစ်ခေါက်အောင်မှာကြည့်လို့ကျွန်တော်တို့နိုင်ငံဘာဖြစ်ခဲ့တယ်လဲဆိုတော့အခုကျွန်တော်ခုပကန်းနေပြီးတော့နောက်ဆုံးဒီအင်္ဂလိပ်ကနေပြီးတော့သိမ့်ပြီးတော့ဘီယင်းစနစ်ကိုဥဆန်ပိုင်းပနစ်ရှင်ဘီယင်းစနစ်ကိုဖျက်ဆီးပစ်လိုက်တဲ့ဒီ colonization ပေါ့ဗျာ colony ကာလတဲ့အဲ့တစ်ထစ်ကတတ်တမိုင်းတတ်တ်ထားလိုက်အဲ့ဒီနောက်ပိုင်းဖြစ်လာခဲ့တဲ့တမိုင်းကိုပြန်ကြည့်မယ်ဆိုရှင်ကျွန်တော်တို့နိုင်ငံရဲ့ဒီဗမာဗဟိုပြုဗုဒ္ဓဘာသာသလျင်ဗမာနိုင်ငံတော်ရဲ့ဒီဘာသာဖြစ်ရမယ်ဆိုတဲ့အမြင်နဲ့ဒီနိုင်ငံရေးတဲကိုဝင်ပြီးတော့ရှုပ်ထားတဲ့ပြီးဆိုဝင်ပြီးတော့ဆိုတာယူဆပြီးတော့အဲ့ဒီနိုင်ငံတော်ကို identity ပေါ့ဗျာ identity ဆိုတော့ကျွန်တော်တို့ပြောအဲ့ဒီလက္ခဏာကိုတိဖော်ထုတ်မယ်ဆိုတဲ့လောက်ခဲ့တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဖြစ်ခဲ့တဲ့ဒီ1948ခုနှစ်နောက်ပိုင်း48ကလောက်ကစတာပါဒီ ideology ရ politics ရဆိုလို့ရှိရင် community နဲ့ဒီ community မဟုတ်တဲ့အဖွဲ့နဲ့နောက်ပိုင်းမှာဒီ ethnic ဒီလူမျိုးစုတွေထဲမှာတချို့ community တွေရှိတယ်တချို့ democracy ရှိတဲ့ပုံစံမျိုးတွေကွဲထွက်သွားပြီးတော့ခုထိဖြစ်ခဲ့တဲ့ပြဿနာကိုကြည့်မယ်ဆိုလို့ရှိရင်ဒါရှင်းခုနောက်ဆုံးမြန်မာနိုင်ငံဒီကမ္ဘာမှာတည်တတ်နေတဲ့ဒီလူမျိုးစုကိုအခြေခံပြီးတော့တိဆောက်ထားတဲ့ federalfederated ပေါ့ဗျာ constitution နဲ့တိဆောက်ထားတဲ့နိုင်ငံအီသီယိုနိုင်ငံနိုင်ငံတနိုင်ငံမှာကျန်တော့တယ်ကျန်တဲ့နိုင်ငံတွေကအဲ့ဒါတွေကိုဒီလိုပဲလူမျိုးစုကိုအခြေပြုပြီးတော့စဉ်းစားတဲ့စီးပွားရေးနဲ့နိုင်ငံရေးနဲ့ဗန်နီနဲ့မှအာဆက်ပြီးတော့တက်လို့မရဘူးဆိုတော့အလုံးညီကုန်းချုပ်ထားတယ်တကယ်လို့ပြောမယ်နားလည်ထားလို့အခုဘယ်လိုပြောမလဲကျွန်တော်တို့အဲစွန့်ခွာနေကြပြီအဲ့တော့မြန်မာနိုင်ငံမှာကျွန်တော်တို့တမိုင်းရဲ့အချက်လက် evidence ကပြည့်စုံပြီးသားပါကျွန်တော်စဉ်းစားမယ်ဆိုလို့ရှိရင်အဲ့ရကိုကိုဘယ်သူလဲကိုဆိုတာကခုနကမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအလုံးတော်လိုင်းရေးသမားတွေအလုံးစစ်တပ်ခေါင်းဆောင်တွေအလုံးကိုဘယ်သူလဲဆိုတော့အရင်ဆုံးစဉ်းစားဖို့လိုအပ်ပါတယ်အမှဂျွန်ဖာနီဗယ်ရေးသွားတာရှိပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာကဘာလဲဆိုလို့ရှိရင်အင်္ဂလိပ်ကလက်နက်ကြီးကြီးမားပြီးတော့အကွာစစ်ကြီးကိုနိုင်ပြီးတော့ colonize လုပ်နိုင်လို့မဟုတ်ဘူးမြန်မာတွေသူတို့တွေဘယ်သူတွေလဲဆိုတော့သူတို့ကိုယ်တိုင်ကိုမသိကြလို့အင်္ဂလိပ်တွေကအနာသိမ့်ပြီးတော့ဘာပြောမလဲဒီလက်နဲ့အသုံးချပြီးတော့ colonize လုပ်သွားနိုင်တယ်ဆိုတာကို John Funnyberg ကိုတိုင်ရေးထားတာကျွန်တော် diary စာရေးထဲမှာကျွန်တော်ထားရပါတယ်အဲ့တော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ evidence ကရှင်းပါတယ်သိပြီးတော့ကမ္ဘာနိုင်ငံတွေသွားကြည့်လို့ကြည့်စရာမလိုတော့တဲ့အနေထားလောက်ရှိပါတယ
်ဟုတ်ကဲ့ဟိုဆရာကဒီတမိုင်းလဲပြောတယ်ပြီးတော့ဒီကျွန်တော်ကိုဘယ်လိုလဲဆိုတဲ့ identity ပေါ့ politics ပေါ့ဒါကိုလည်းပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့မြန်မာနိုင်ငံရေးလှုပ်ရှားမှုမှာသခင်လှုပ်ရှားမှုကိုသွားပြီးတတိယပါတယ်။ဒါကလည်းငါဘသူလို့ကိုပြောပြီးတော့ဖွင့်နာမည်မှာကိုသခင်တက်လိုက်ကြတာပေါ့နော်
။ဟုတ်ကဲ့။
ဆိုတော့ဒီသခင်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးကအခုကျွန်တော်တို့ပြောနေတဲ့အကြောင်းအရာနဲ့လည်းပတ်သက်နေတဲ့အတွက်ကြောင့်ကျွန်တော်နည်းနည်းလေးဒါလေးကိုပြန်ဖော်ကြည့်ချင်ပါတယ်။ဆိုတော့သခင်အဓိပ္ပာယ်ဖွင့်ဆိုချက်ကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရလဲဆိုရင်သခင်ဆိုဒီမှာလူတိုင်းအခွင့်အရေးကိုရရှိပိုင်ဆိုင်ရာနဲ့လူတိုင်းလူလိုနေထိုင်နိုင်ရာကြံစီအားထုတ်သူတိုင်းကိုသခင်ဟုခေါ်သည်ဒါတို့မှာစီယုံကျွန်တော်တို့စာတန်းတွေမှာစပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တာသခင်ဘတ်တော်ကစပြီးအဓိပ္ပာယ်ဖွင့်ဆိုခဲ့တာဆရာခွန်းကပြောတဲ့ငါဘာလဲဆိုတာကိုဖွင့်ဆိုခဲ့တာနော်ဒီမှာအချက်တစ်ချက်ကျွန်တော်တို့သွားတွေ့ရတယ်တစ်ခုကအခွင့်အရေးနောက်တစ်ခုကလူလိုနေထိုင်နိုင်ရန်ဆိုတဲ့အခါကျတော့ဒါအင်္ဂလိပ်လိုဆိုရင်တော့ right based development လူခွင့်ရေးကိုအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုကိုလိုလားတဲ့သူလို့ဒီလိုပြောရမှာထင်ပါတယ်ဆိုတော့ဒါမင်းအဲ့ဒီလိုစခဲ့ပေမဲ့ကျွန်တော်တို့ကအဲ့ဒီ identity လို့ပြောတဲ့ကိုပေါ်ခဲ့တဲ့တကယ်လို့ပေါ်ခဲ့တဲ့ဟာကိုမလိုက်ဖဲနဲ့နော်လူမျိုးလားဗမာလားဆိုတဲ့လူမျိုးလမ်းကြောင်းကြီးပေါ်ကျွန်တော်တို့ကပြန်ရောက်သွားတယ်မြမတက်ပတော်ကြီးတစ်ခုလုံးကလည်းသခင်တွေနဲ့စောစောကပြောတဲ့သခင်ဒိဗ္ဗေဖွင့်ဆိုခြင်းနဲ့စခဲ့တဲ့သခင်တွေနဲ့စခဲ့ဗ be made lule. Nanjong Chubo Yang. And oh, sir, a two the chin. No? And if you're a Lucian, sir, so so up your day. Oh, General YMBA kit. A Yoba da Dana Sura net the king, you say it, but people cut back who general Johnny Jarade. So, sir, Dilo Nanjong? Ye, how will Bianbi? Go ya, mamma, tea the temple, sir, for you, your jane.
Edito. The Kinsura Zagalonga, Bajang, Bemibo Mabole, the Minuda Bira Mibo, no, the Minuda Bira Mibo, Mabo Kedless Lucien, Nature, Inlego, Abyashin, and those Zagalong, O, Jonet, the Kineo Quellachin Pit. And Nadukua, Kabama, the Yiji, Donai, Legulashi, the Kuna, right, Ebono, Kunyi, Alon, Mintem, Pigere, Rolan, Binde, Donai, American Nanga, Donai, နောက်တစ်ခုကဒီဟေတီနိုင်ငံရဲ့ဒေါ်လာကြီးရဲ့နောက်တစ်ခုကဒီတရုတ်နိုင်ငံရဲ့ထောင်ကူဆတက်ခုနှစ်ကဒီတရုတ်နိုင်ငံရဲ့ဘီယင်းစနစ်နဲ့အင်ပီရီယယ်စနစ်ကိုဖြုတ်ချပြီးတော့တစ်ခုခြေတက်နေတဲ့အဲဒေါ်လာကြီးအဲ့ဒီလေးခုဟာမင်းတို့ရေးကြည့်တယ်အဲ့တော့ဟေတီနိုင်ငံရဲ့အဲဒီဒေါ်လာကြီးကပို့ပြီးတော့ရေးကြည့်တယ်လို့ဒီ ကျွန်တော်စုပြီးတော့တခြားခရတဲ့နိုင်ငံအဲ့ဒီကျွန်တော်စုပြီးနိုင်ငံအားနေပြီးတော့ခုနဘဟုစနစ်ကိုစတင်ပြီးတော့တော်လှန်ရေးကိုသူတို့လုပ်ခဲ့တာနောက်ကကျွန်စနစ်ပောက်ရောက်ရေးကိုသူတို့စတင်ခဲ့တဲ့တော်လှန်ရေးအဲ့တော့အဲ့ဒီလေးခုအဲ့ဒီတော်လှန်ရေးလေးခုလုံးခြုံကြည့်မယ်ဆိုလို့ရှိရင်ပြင်သစ်ကပါဆိုရင်မိုနာကီခုနသူတို့ရဲ့တပ်ဥဆောင်ပိုင်းပင်စနစ်ကနေပြီးတော့တယောက်ချင်းစီမှလည်းသခင ဲ့တော့အဲ့အနေနဲ့ကြည့်မယ်ဆိုရင်အရေးကြီးတယ်ခုနဟေတီနိုင်ငံရဲ့တော်ဟန်အရေးကြီးတယ်အခုကျွန်တော်တို့အရှေ့အာရှမှာဆိုရင်ဒီယုတ်နိုင်ငံရဲ့1917ခုနှစ်ဒီတော်ဟန်ရဲ့အရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြမတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်အနေနဲ့အဲဒီနိုင်ငံရဲ့နေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲဆက်လက်ပြီးတော့စဉ်းစားမှာဖြစ်တ
ယ်။တင်ကတ်တကြောင်ကတ်တန်ကောလိကပမောခဆရာဦးထွန်းမြင့်ရဲ့ဆွေးနွေးကောင်းကိုပထမပိုင်းဖြစ်ဒီမှာပဲနားပြစေကျွန်တော်တို့ပေါင်းဆက်ပ
ါဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။မကြာခင်မှာလည်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါတယ်ဗျာ။
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဖျော်မပိုင်းကတနုနေမနဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကုဆက်ပြီးဥရုယာတီနဲ့နာဂကပါလေယာဆက်ပြိုးရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်တွေစတင်ကြပါတယ်။အိန္ဒိယမှာကျင်းပနေတဲ့ G20 အစည်းအဝေးအကြောင်းနဲ့တရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့ငင်းပွားနေတဲ့အင်ဒိုနီးရှားဆီယံဟာတိုးချဲ့လာနေတဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုဇော်မိုးကျော်ကတင်ပြထားပါတယ်ခင်ဗျာ။
သမုစီဘွားအင်အားကြီးနိုင်ငံ20 G20 ရဲ့18ကြိမ်မြောက်ဒိတ်တိအစည်းအဝေးကိုအလှည့်ကျဥက္ကဋ္ဌနိုင်ငံအိန္ဒိယနယူးဒေလီမြို့တော်မှာစက်တင်ဘာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ရှင်းရက်နေ့တောက်ကြနေ့မှာတော့ကမ္ဘာ့ဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကွီရှိဒါအပါအဝင် G20 ထိပ်သီးခေါင်းဆောင်တွေရောက်ရှိလာကြပါတယ်။နယူးဒေလီမှာလုံခြုံရေးတွေတင်းကျပ်စွာခြားထားသလိုအစည်းအဝေးနေရာအနီးမြောက်တွေအပါအဝင်ဘေးမဲ့ဒရိချန်တွေကိုလည်းရှင်းလင်းဖယ်ရှားထားသလိုဈေးဆိုင်တွေကိုလည်းသုံးရကြပိတ်ထားမှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့တက်ရောက်မှာမဟုတ်ပါဘူး။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ပရွန်နဲ့တရုတ်ဝန်ကြီးချုပ်လီချန်းတို့ကိုယ်စားလှယ်အဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာ One Earth, One Family, One Future ကမ္ဘာတစ်ခုမိသားစုတစ်ခုအနာဂတ်တစ်ခုဆိုတဲ့ဆောင်းပုဒ်ကိုချမှတ်ထားပြီးကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ရေး digital နည်းပညာရာသီဥတုပြောင်းလဲမှုပြဿနာနဲ့ရုရှား Ukraine စစ်ပွဲတွေအပါအဝင်ကမ္ဘာလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ် Global South လို့ခေါ်တဲ့ကမ္ဘာတောင်ပယ်ချမ်းကဆက်မှုစီးပွားဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေနဲ့ ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အတန်းတွေအပါအဝင်ထိပ်သီးအစည်းအဝေးရဲ့ကြီးညာချက်ကိုပြင်ဆင်ထားပြီးဖြစ်တယ်လို့အစည်းအဝေးကျင်းပရေးတာဝန်ရှိသူအိန္ဒိယအစိုးရကိုယ်စားလှယ်ရှာပါအမီတာခန်ကပြောဆိုပါတယ
် The leaders declaration is almost ready I would not like to dwell on it because this
အိန္ဒိယခေါင်းဆောင်တွေပြင်ဆင်ထားတဲ့ကြီးညာချက်ကအဆင်သင့်ဖြစ်နေပါပြီဒီမူကြမ်းကိုထိပ်သီးခေါင်းဆောင်တွေကိုတင်ပြมาဖြစ်ပြီးအတည်ပြုလက်ခံပြီးရင်ထုတ်ပြန်มาဖြစ်ပါတယ်ကမ္ဘာတောင်ဘက်ခြံနိုင်ငံတွေနဲ့ခွန်မျိုးဆဲနိုင်ငံတွေရဲ့အတန်တွေကိုလည်းဒီကြီးညာချက်ထဲမှာတွေ့မြင်ကြရမှာပါ
ဒီကြီးညာချက်ကိုအောင်မြင်စွာထုတ်ပြန်နိုင်ရေးဟာထင်ရှင်အိန္ဒိယအတွက်အရေးကြီးပါတယ်ဒါပေမဲ့ရုရှားယူကရိန်းစစ်ပွဲကြောင့်အားလုံးသဘောတူညီမှုရဖို့ခက်ခဲနိုင်တယ်လို့ဥရောပကောင်စီဥက္ကဋ္ဌ Charles Michel ကပြောဆိုပါတယ
် The EU position is crystal clear and we can then this Russian
aggression ပါတယ်ရုရှားရဲ့ရန်လိုကျူးကျော်မှုကိုရှုံ့ချပါတယ်ယူကရိန်းရဲ့နယ်မြေပိုင်ဆိုင်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုထောက်ခံယက်တည်ပါတယ် G20 အပါအဝင်ဘယ်ကိစ္စရမှာမဆိုဒီအတိုင်းယက်တည်မှာဖြစ်ပါတယ်ဒါကြောင့်ဒီကြေညာချက်မှာသဘောတူညီမှုရရှိမယ်မရရှိနိုင်ဘူးဆိုတာအတက်မပြောနိုင်ပါဘူးလို့ Charles Michel ကပြောဆိုသွားခဲ့ပါတယ်
။ဒါပေမဲ့လည်းအစည်းအဝေးစတင်တဲ့ September 10ရက်စနေနေ့မှာပဲယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရုရှားအပေါ်ပြစ်တင်ရှုံ့ချတာမလုပ်ဘဲကြီးညာချက်အပေါ်သဘောတူညီချက်ရရှိခဲ့ပါတယ်။ဝန်ကြီးချုပ်မိုဒီကအစည်းအဝေးမှာကြီးညာခဲ့ပါတယ်
။ नई दिल्ली G20 Leaders Summit Declaration पर सहमति बनी है
မကြာမီကပဲကျွန်တော်တင်ကောင်းတစ်ခုကိုလက်ခံရရှိပါတယ် G20 ကြီးညာချက်နဲ့ပတ်သက်ပြီးအားလုံးသဘောတူညီချက်ရရှိပြီဖြစ်ပါတယ်လို့ဝန်ကြီးချုပ်မိုဒီကပြောဆိုသွားခဲ့ပါတယ်ဒီထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း55နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂကိုအဖွဲ့ဝင်အသစ်အဖြစ်လက်ခံလိုက်ပါတယ
်ဒါအပြင်မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းထိပ်သီးအစည်းအဝေးတက်ရောက်ဖို့ပထမဆုံးအကြိမ်ဖိတ်ကြားခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာစီးပွားရေးအဆင့်35ကိုရောက်ရှိလာပြီး GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးဒေါ်လာ460ဘီလီယံဝန်းကျင်ရှိပါတယ်။ဒီထိပ်သီးအစည်းအဝေးကိုဗြိတိန်၊ကနေဒါ၊ပြင်သစ်၊ဩစတြေးလျ၊ဂျာမနီကဝန်ကြီးချုပ်တွေလည်းတက်ရောက်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ကတော့အစည်းအဝေးမတိုင်မီတောက်ချာနေမှာတီးခြားတွေ့ဆုံခဲ့ပါတယ်။အာရှဒေသအတွင်းအင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အရေးမှာအမေရိကန်ကအိန္ဒိယကိုအဓိကနိုင်ငံအဖြစ်လိုလားနေပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားဟာသူ့ရဲ့စစ်အင်အားကိုတိုးချဲ့နေပြီးခင့်မိအောင်ပြုပြင်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယန်တိုဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာ14ဘီလီယံဘူတိုက်လေယာဉ်တွေဝယ်ယူဖို့စီစဉ်ခဲ့ပါတယ် F-15 ဂျက်တိုက်လေယာဉ်24စင်းဝယ်ယူဖို့ Boring ကုမ္ပဏီနဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့သလို Black Hawk တိုက်ခိုက်ရေးရဟတ်ယာဉ်24စင်းဝယ်ယူဖို့အတွက်လည်း Lockheed Martin ကုမ္ပဏီနဲ့လက်မှတ်ရေးထိုးခဲ့ပါတယ်အင်ဒိုနီးရှားဟာအရှေ့တောင်အာရှဒေသအတွင်းစီးပွားရေးနဲ့စီးရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာပြီးစေအင်အားဟာကမ္ဘာအဆင့်73မှာရှိနေပါတယ်ပြီးခဲ့တဲ့ဇွန်လတည်းတုန်းကလည်းကာတာနိုင်ငံကနေအသုံးပြုပြီးပြင်သစ်လုံမီရာ့ရှ်တိုက်လေယာဉ်12စင်းဝယ်ယူခဲ့တဲ့အပြင်2022ခုနှစ်အတွင်းကပြင်သစ်ကနေဒေါ်လာ10ဘီလီယံဘောရာဖေးလ်တိုက်လေယာဉ်42စင်းမှာယူခဲ့ပါတယ်လက်ရှိမှာဗြိတိရှဘက်ကော့ကုမ္ပဏီကွန်ပျူတာနဲ့အင်ဒိုနီးရှားပိုင်း PTPAL ကုမ္ပဏီက Frigate စစ်တမ်းပေါ်20ကိုစောက်လုပ်နေပါတယ်လက်ရှိကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူပီယန်တိုဟာအာနာရှင်သမရစူဟာတိုရဲ့သမက်ဟောင်းဖြစ်ပါတယ်သူဟာသမရရွေးကောက်ပွဲဝင်ခဲ့ဘူးသလိုလာမယ့်ရွေးကောက်ပွဲမှာလည်းထပ်မံဝင်ရောက်မယ့်ကိုယ်စားလှယ်လောင်းဖြစ်ပါတယ်သူကိုသမရဖြစ်လာနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေလည်းရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်
အာရှနိုင်ငံရဲ့အခြေအနေကိုစုံမိုးကျော်စူးစီးတင်ပြခဲ့တာပါအခုတော့ဆက်ပြီးလေယာစိုက်ပျိုးရေးသတင်းတွေပဲလှည့်အောင်ပါထူးခြားတဲ့ပြည်တွင်းနောက်ဆုံးရလေယာစီးပွားဆက်ဆက်သတင်းတွေကို Farmers Time Media ကဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လဲချဲ့မြင်ကြပါစေရှင်ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုချွတ်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
တရပိုင်းတွင်မြန်မာနိုင်ငံလေယာဉ်စိုက်ပျိုးတဲ့စီးပွားရေးခန္ဓာကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြေဩဇာအပါဝင်တင်းကုန်ပစ္စည်းခုနှစ်မျိုးကိုသာအွန်လိုင်းစနစ်နဲ့နိုင်ငံခြားငွေရောင်းချပေးသွားမယ်လို့စစ်ကောင်စီနိုင်ငံခြားငွေဌာနကထုတ်ပြန်လိုက်တဲ့သတင်းနဲ့ဆက်ကြပါလေ။နေဆက်ကနေတင်သွင်းတဲ့တင်းကုန်ပစ္စည်းတွေကကုန်ပစ္စည်းခုနှစ်မျိုးကိုသာအွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံခြားငွေရောင်းချပေးသွားမယ်လို့နိုင်ငံခြားသုံးငွေစီမံခန့်ခွဲမှုကော်မတီ FESC ကသတ်မှတ်လိုက်တာပါ။အွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံခြားငွေရောင်းချပေးသွားမယ်ကုန်ပစ္စည်းတွေထဲမှာတော့ဓာတ်မြေဩဇာ၊ပိုးသတ်ဆေး၊ဆိုလာ၊ရင်းရန်းနေရာများ၊တန်၊တန်မဏိပစ္စည်းတို့နဲ့ကော်စည်းတို့ဖြစ်ပါတယ်။အရင်ကနေဆက်ကနေတင်သွင်းတဲ့ကုန်ပစ္စည်းအလုံးကိုသတ်မှတ်ထားတဲ့စည်းကမ်းချက်တွေနဲ့ညီရင်နိုင်ငံခြားငွေထုတ်ရောင်းပေးပြီးလက်ရှိမှာတော့ကန့်တရောင်းချဖို့လှုပ်ဆောင်လာတာလို့လုံခြုံရေးရာအမိမဖော်လို့တဲ့ရန်ကုန်မြို့ကတွင်းကုန်လုပ်ငန်းရှင်တဦးကပြောပါတယ်။ဘဟုပန်သတ်မှတ်ချက်နဲ့ကန့်ညီတဲ့တွင်းကုန်ကုမ္ပဏီတွေအနေနဲ့နိုင်ငံခြားငွေကိုဘဟုပန်ရဲ့အွန်လိုင်းကုန်သွယ်ရေးကတစ်စိဝယ်ယူနိုင်ကြောင်းဩဂုတ်လပထမဘက်ကအသိပေးပြောဆိုခဲ့ပြီးနောက်လက်ရှိမှာထပ်မံကန့်တိုက်လိုက်တာဖြစ်ပါတယ်။တွင်းကုန်လုပ်ငန်းရှင်တွေကိုနိုင်ငံခြားငွေရောင်းချပေးတဲ့အခါ FESC ကနေအထူးပြုထားတဲ့တွင်းကုန်လိုင်စင်တွေအတွက်ကိုပဲခွင့်ပြုပေးမှာဖြစ်လို့ FESC ရဲ့နံပါတ်တဲ့အတူအွန်လိုင်းမှာမှတ်ချက်တင်ပေးဖို့လိုအပ်တယ်လို့အမီမဖော်လို့သူ FESC အဖွဲ့ဝင်တဦးကပြောဆိုထားပါတယ
်။ညီဘဲဆန်နဲ့ညီဘဲစီကအယောင်းဝယ်အပြီးဈေးချဆင်းနေပါတယ်။မြန်မာနိုင်ငံမှာစောင်းစီစားသုံးမှုနှုန်းမြင့်တက်လာတဲ့အတွက်ညီဘက်ဆန်နဲ့ညီဘက်စီကအယောင်းဝယ်အေးပြီးဈေးနှုန်းတွေပါကျဆင်းလာတယ်လို့ပဲကုံတွေတွေကပြောပါတယ်။စစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောက်ဖြစ်ပြီးရှင်လုံးကကြီးကျယ်ရေးကော်မတီကစားစီနဲ့ပတ်သက်လို့ရင်းညွှန်းစည်းတက်မှတ်ပေးထားတာပါဝင်အခုလိုကြက်တင်နေတဲ့ကာလမှာညီဘက်စီကိုစားသုံးနိုင်သူနဲ့ပါလာတာကြောင့်အခုလိုဈေးကျဆင်းလာတာဖြစ်တယ်လို့အောင်လံမျိုးကစီဆက်ပိုင်ရှင်တဦးကတုတ်တက်ထားပါတယ်။ပြီးကြတဲ့နေ့စက်တင်ဘာလအတွင်းကညီဘဲလုံးဆန်တပိတ်တာကို 9,500 ကျပ်အထိဈေးရရှိခဲ့ပြီးမယ်လက်ရှိမှာတော့တပိတ်တာကို 6,400 ကျပ်ပေါင်ဈေးနဲ့သာရောင်းချနေရတာဖြစ်ပါတယ်။ရန်ကုန်ဈေးကွက်မှာတော့ပဲစီယူယူတပိတ်တာကို 9,000 ကျပ်ပဲစီရှယ်တပိတ်တာကို 15,000 ကျပ်ဈေးနဲ့အယောင်းဝယ်ဖြစ်နေပါတယ
်။ကုန်တယ်တွေဈေးကစားလို့တကြားဈေးမြင့်တက်လာလို့တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဝေဖန်လိုက်ပါတယ်။ပြည်တွင်းမှာတကြားလက်ကျန်နေတဲ့အပေါ်ခွင့်ကောင်းယူပြီးကုန်တယ်တွေဈေးကစားနေလို့တကြားဈေးမြင့်တက်လာတာဖြစ်တယ်လို့မြန်မာနိုင်ငံတကြားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဈေးကွက်တွင်မှာတကြားဈေးမြင့်တက်နေမှုကိုထိန်းနိုင်မှုဆိုရင်ပြည်ပကနေတကြားတင်သွင်းခွင့်ကန့်သတ်ချက်တွေကိုဖြေလျှော့ပေးသင့်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဆိုပါတယ်။
ကြာစီကလက်ကျန်နေတာကတစ်ချက်ကမ္ဘာတကြားစီတက်တာကတစ်ချက်ဒီနှစ်ချက်နဲ့ပေါ့အဲ့ဒါဒီမှာက3,500လို့3,600လို့3,900လို့ဖြစ်နေသူကလည်းရေးဆွဲရအောင်နေတာပေါ့ကုန်တယ်လက်ထဲမှာပဲရှိတာဆိုတော့ကုန်တယ်ကနည်းနည်းဈေးကစားတင်နေတဲ့သဘောပေါ့ဈေးတင်ရောင်းနေတော့
အရှင်ကre-export တန်ဆင်တကြားကိုပြည်ပခန့်လေတင်သွင်းမှုများခဲ့ပေမဲ့လက်ရှိမှာတော့ငွေလဲနှုန်းမတည်ငြိမ်တာနိုင်ငံခြားငွေဝယ်ယူဖို့ခက်ခဲတာအပါအဝင်ပြည်ပကနေ re-export တကြားတင်သွင်းမှုကန့်သတ်ချက်တွေကြောင့်ပြည်တွင်းတကြားစီမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ်။ပြည်တွင်းစီးကွက်မှာပြီးခဲ့တဲ့ဩဂုတ်လအတွင်းကတကြားတပိတ်တာကို3,200ကျပ်ခန့်ပေါက်သေးရှိခဲ့ပြီးအခုစက်တင်ဘာလအတွင်းမှာတော့တကြားတပိတ်တာကို4,000ကျပ်ထက်ထိဈေးတင်ရောင်းချမှုရှိလာတာဖြစ်ပါတယ်
။တချို့လုပ်ငန်းရှင်တို့ဒီပါနေတင်သွင်းခွင့်ပြုလိုက်ရင်တော့နည်းနည်းသက်တာပေါ့။ဒီကစားတာတွေကိုဟိုသက်တာတော့ပေါ့နော်။တက်ကြအနေနဲ့ကတော့တကြားအနေနဲ့ကတော့မပြတ်ဘူးသိကြတယ်။သို့တော်လည်းပဲကစားတာပဲရှိနေပါပေါ့နော်။
ပြည်တွင်းတကြားစက်ရုံတွေကနေတကြားဖြူတကြားညူတက်စင်တကြားသုံးမျိုးကိုထုတ်လို့ကြပြီးတကြားဖြူကိုမိုးလုံငန်းတွေမှာအများဆုံးအသုံးပြုကြပါတယ်တက်စင်တကြားကိုတော့အချို့ရေထုတ်လို့တဲ့လုပ်ငန်းတွေကအများဆုံးအသုံးပြုကြတာလို့ဆိုပါတယ်မြန်မာနိုင်ငံလုံးမှာကြံ့ကြိတ်ခွဲပြီးတကြားထုတ်လို့နိုင်တဲ့တကြားစက်ရုံပေါင်း23ရုံရှိပြီးတစ်နှစ်ကိုတကြားတန်ကြီးဖြန်းဖြန်း4သိန်းလောက်ထုတ်လုပ်နေတာဖြစ်ပါတယ်
အခုစပြီးဩဂတ်29ရက်ကနေစက်တင်ဘာ6ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်သီးနှံစည်းနှုန်းတွေကိုပြောပြပေးချင်ပါတယ်။မက်ပေကဈေးအနည်းငယ်ပြင်ကြရေးပြလာပါတယ်။ရန်ကုန်ပြည်နယ်မက်ပေဈေးကစက်တင်ဘာ4ရက်နေ့မှာတည်တန်းကို 25,300 ကျပ်ဈေးပေါက်ပြီး9ရက်နေ့မှာတော့တည်တန်းကို 25,600 ကျပ်ကိုပြန်ကျဆင်းလာပါတယ်။အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာပဲပေါ်ချိန်ရောက်ရှိလာတော့မှဖြစ်လို့ဆက်တိုက်မြစ်တက်ခဲ့တဲ့မက်ပဲဈေးကပြင်ကျရိပ်ပြလာတာလို့ပဲကုန်ပယ်တွေကသုံးသပ်ထားပါတယ
်။ပဲဈေးကတော့ပြပအဝယ်ကြောင့်ဈေးကမြင့်တက်နေစေဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုယ်စီတိုင်းမှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကတဒံကို35သိန်းပေါက်ဈေးရှိခဲ့တဲ့ပဲစင်ကအခုစက်တင်ဘာ9ရက်နေ့မှာတော့တထံကို39သိန်း9500ကျပ်ပေါက်ဈေးရှိနေပါတယ်။တပတ်တွင်း4သိန်း9500ကျပ်မြင့်တက်လာတာဖြစ်ပါတယ
်။ပြောင်းဆန်ဈေးကတော့ဆက်အေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အညာဒေသဘက်ကပြောင်းဆန်တွေဈေးကွက်ထင်းဝင်ရောက်လာတယ်လို့ပြင်ပတင်ပို့မှုလည်းနေပါသွားတာကြောင့်ဈေးပြင်းချသွားတာပါ။ရန်ကုန်မြို့နယ်ဈေးကွက်မှာစက်တင်ဘာလ9ရက်နေ့ကပြောင်းဆန်သပိတ်တာကို1390ကနေ1230ကျပ်ကြာပေါက်ဈေးရှိနေပါတယ်။ထိုင်းနိုင်ငံကိုအခွန်ကင်းလောက်ခွင့်နဲ့ပြောင်းတင်ပို့ခွင့်ကာလကပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့မှာပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နိုင်ငံကိုဆက်လက်တင်ပို့ရောင်းချနိုင်ဖို့စီစဉ်နေတယ်လို့ပြောင်းလုပ်ငန်းရှင်တွေကပြောပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စီနယ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
Farmer Times Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစီးပွားသတင်းတွေပါအခုတော့ဥရုယာတီနဲ့နာဂတ်ကဘာအစီအစဉ်မှာအာဖရိကတိုက်နေပြည်သူတွေဟာချမ်းသာကြွယ်ဝတဲ့တိုက်ပြည်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အသုံးချခံရသူတွေမဖြစ်အောင်မူပေါင်းတွေချမှတ်နိုင်ဖို့အာဖရိကတိုက်ကင်ညာနိုင်ငံမှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံမှာကြိုးပမ်းခဲ့ကြပါတယ်ဥရုယာတီနဲ့နာဂတ်ကဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
ကမ္ဘာအပူချိန်တက်လာစေတဲ့ဖလုံအိမ်တံငွေတွေကိုမဆိုစလောက်တာထုတ်လုပ်နေတဲ့အာဖရိကတိုက်နိုင်ငံတွေဟာဥဒုရာသီပြောင်းလဲမှုအကျိုးဆက်ကိုတော့အပြင်းထန်ရင်ဆိုင်နေရပါတယ်။ကမ္ဘာမှာရာသီဥဒုပြောင်းလဲမှုကိုအပြင်းထန်ရင်ဆိုင်နေရတဲ့နိုင်ငံပေါင်း20ထဲမှာ18နိုင်ငံတို့ကအာဖရိကတိုက်ကဖြစ်ပါတယ်။ကင်ညာသမ္မတဝီလျံရူတိုကလည်းဖလုံအိမ်တံငွေအများဆုံးထုတ်လုပ်နေတဲ့သူတွေအနေနဲ့သူတို့ထုတ်လုပ်တဲ့ကာဗွန်တံငွေတွေအပေါ်အခွန်သတ်မှတ်အောက်ယူရေးတစ်ကမ္ဘာလုံးဆွေးနွေးဖို့အချိန်ကြပြီလို့ဥဒုရာသီညီလာခံမှကြေညာခဲ့တာပါလူလူတွေဖလွန်အိမ်တန်းငွေတွေရဲ့အကျိုးဆက်ကြောင့်အာဖရိကတိုက်ရိုက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေထိခိုက်ပျက်စီးနေရတယ်လို့လည်းပြောဆိုသွားပါတယ
် The urgency of this moment is informed by the knowledge that climate change is
ရာသီဥတုပြောင်းလဲမှုဟာလူသားမျိုးနွယ်တူတရလုံးကိုသာမကသက်ရှိသရဝါအားလုံးရဲ့အသက်ရှင်ရပ်တည်ရေးအတွက်အကြီးမားဆုံးချင်းချောက်မှုကြီးဖြစ်ပါတယ်တဘာဝကပ်ဘေးဆိုးကြီးတွေကိုတားဆီးနိုင်ဖို့တကဘာလုံးပူပေါင်းဆောင်ရွက်မှဖြစ်ပါလိမ့်မယ်။ဒါကလည်းဖန်လုံအိမ်တန်းငွေထုတ်လွှတ်မှုလျှော့ချဖို့လေဒူတွေကဖန်လုံအိမ်တန်းငွေသိသီးစားကိုလျှော့ချမှဖြစ်ပါလိမ့်မယ
်။ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ20တို့ကလေဒူတွေကာဗွန်ဒိုင်အောက်ဆိုက်တန်းငွေ80ရာခိုင်နှုန်းထုတ်လွှတ်နေကြသူတွေပါ။ဥတုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းတွင်ထွက်လောင်စာထုတ်ယူမှုလျှော့ချရေးအာသွန်ခွန်ဆိုင်ဆောင်ရွက်ချဖို့ညီလာခံမတိုက်တွန်းပြောဆိုခဲ့ပါတယ်
။ No government can produce enough money to make sure this transition happens.
တန်ရှင်းစွမ်းရည်တွေပဲပြောင်းလဲသုံးစွဲဖို့ဆောင်ရွက်ကြတဲ့နေရာမှာဘယ်အစိုးရတရက်ကမှလုံလောက်တဲ့ငွေကြေးမျိုးမရှိကြပါဘူး။ဒီပြောင်းလဲတွေဖြစ်လာမှာပါ။ public ဘိုင်းကလည်းအရင်ကထက်စာရင်ထဲထဲဝင်ဝင်ပေါဝင်ဆောင်ရွက်လာတဲ့အတွက်တန်ရှင်းစွမ်းရည်တွေကိုထုတ်ယူသုံးစွဲမှုတွေအကောင့်ထဲပေါ်လာတော့မှာဖြစ်ပါတယ်ဒေါ်လာထရီလီယံနဲ့ချီတဲ့ငွေတွေကိုလည်းရင်းနှီးဖို့ရှိပါတယ်နေရာဒေသတော်တော်များများစီမှာအကောင့်ထဲပေါ်ကြမှာပါ public ဘိုင်းကတာဝန်ယူအကောင့်ထဲပေါ်နိုင်အောင်ဆိုရဘိုင်းကလည်းမူပေါင်းတွေချမှတ်လာတာကိုတွေ့ရပါလိမ့်မယ
် public ဘိုင်းကတန်ရှင်းစွမ်းအင်တွေတွင်တွင်ကြဲကြဲထုတ်ယူနိုင်အောင်လို့အစိုးရဘိုင်းကဆောင်ရွက်လာတာမျိုးပို့တွေ့လာရမယ်လို့လည်းအမေရိကန်အထူးကိုယ်စားလှယ်ကခန့်မှန်းပါတယ်ဒေတာအတော်များများမှာပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူသုံးစွဲနေတာကိုတွေ့မြင်နေရပြီလို့လည်းပြောပါတယ်။ရာသီဥတုအဖောက်ပြန်ပြောင်းလဲမှုတွေကြောင့်2020ခုနှစ်ကနေ2030ခုနှစ်ဆယ်နှစ်တာကာလအတွင်းအာဖရိကတိုက်နိုင်ငံတွေမှာပျက်စီးဆုံးရှုံးရမယ်တမဟုကဒေါ်လာဘီလျံ290ကနေ440ကျားရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ ကြာဟာကဘာကြီးဘလောက်ပူနွေးလာမလဲဆိုတဲ့အပေါ်မှာတော့မူတည်နေပါတယ်။ဖလွန်အိမ်တန်းဝယ်အများဆုံးထွက်တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကလည်းအာဖရိကတိုက်နိုင်ငံတွေနဲ့ပူးပေါင်းဆောင်တဲ့နေရာမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့ဤပညာတွေအသုံးပြုသွားမယ်လို့ကတိပြုပြောဆိုသွားပါတယ်
။ဝိလိုက်ဆုံးဖန်愿意继续加强与非洲国家的务实交流合作。
တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့လက်တွေ့ကြတဲ့အပြောင်းအလဲတွေကိုအာဖရိကတိုက်နိုင်ငံတွေနဲ့တရုတ်တို့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ဥရုယာတီပြောင်းလဲမှုနဲ့တဟဇာတာကြအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံရဲ့မူဝါဒအကောင့်ထက်ဖို့ဆောင်ရွက်မှုတွေအတွေ့အကြုံတွေကိုမျှဝေသွားမှာဖြစ်ပါတယ်။ဒါအပြင်ပြောင်းလဲလာတဲ့ယာတီဥတုအခြေအနေနဲ့တကဘာအလုံးလာရောညှိတွေဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံကအပေါင်းလက္ခဏာဆောင်တဲ့လုပ်ငန်းတွေနဲ့ပါဝင်သွားမှာဖြစ်ပါတယ်။
ချမ်းသာတဲ့တိုင်းပြည်တွေကြောင့်ခုလိုဥဒုရာသီပြောင်းလဲပြီးတော့တဘာဝဘေးဒဏ်တွေကတော့စည်ရဲနွမ်းပါတဲ့အာဖရိကတိုက်ကလိုတိုင်းပြည်တွေကရင်ဆိုင်နေရတာပါဒါပေမဲ့လည်းအာဖရိကတိုက်နိုင်ငံတွေကနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငွေချေတဲ့အခါမှာတော့အတိုးနှုန်းငါးဆပိုပေးရတဲ့အတွက်အကျွေးနှုန်ထဲနှစ်သက်ထက်နှစ်ကြာရပါတယ်ဒီစနစ်ကိုပြောင်းလဲပေးဖို့လည်းညီလာခံမှာတောင်းဆိုခဲ့ကြတာပါညီလာခံအပြည်ထုတ်ပြန်ချက်မှာတော့တွင်ထွက်တပ်သူတွေပေါ်ကျွေလာတဲ့အာဖရိကတိုက်ရဲ့တယံဇာတာတွေကိုလည်းအာဖရိကတိုက်ထဲမှာတင်စီမံခန့်ခွဲဖို့တိုက်တွန်းထားပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးလုံခြုံရေးမှာကာဗွန်တန့်ွေလျှော့ချတာဟာလည်းဓာတ်နှုန်ညင်းမြမှုရှိရင်နဲ့ချမ်းသာကြွေးဝမှုတွေကိုအတူမျှဝေနိုင်မယ့်အခွင့်အလမ်းဖြစ်ပါတယ်လို့လည်းပြောဆိုထားပါတယ်။အာဖရိကတိုက်မှာပထမဆုံးကျင်းပတဲ့ဥတုရသည်ညီလာခံမှာတော့ယူကျွင်းလောင်စာ၃ဆွဲရကထွက်လာတဲ့ကာဗွန်တန့်ွေတွေအပေါ်အခွန်ကောက်ယူရေးရေချောင်းနဲ့လေချောင်းတယူပို့ဆောင်ရေးကိစ္စရပ်တွေအပြင်အာဖရိကတိုက်နိုင်ငံတွေရဲ့အကျွေးနွန်ထဲနှစ်သက်ထက်နှစ်စင်မဲ့ချင်းငွေစနစ်တွေကိုပြန်လည်သုံးသပ်ဖို့တောင်းဆိုရင်းအဆုံးသတ်သွားခဲ့တာဖြစ်ပါတယ်။ကျွန်မနာပ
ါပါ။နလောင်တင်ပြခဲ့တာပါ VOA American တန်ကထုတ်လင်းနေတဲ့စနစ်ပတ်သက်လို့ဝေဖန်အကြံပေးနေတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့ကြံနေတဲ့ချိန်အတွင်းမှာသတင်းအချင်းချင်းကိုကိုစော်မူကျော်ကပြပြပေးပါဦးခင်ဗျာ။
မော်ဒကိုနိုင်ငံမှာတောက်ကြနေညဘက်လှုပ်ခတ်ခဲ့တဲ့ပြင်းအားအဆင့်6တက်သမရှိတဲ့ငလျင်ကြောင့်တည်ဆုံးရသူအရေအတွက်ဟာစနေနေ့ညအထိဆိုရင်2012ယောက်ရှိပြီဖြစ်ပြီးဒဏ်ရာရသူလည်း2000ထက်မနည်းရှိနေတယ်လို့မော်ဒကိုပြည်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်UNESCO ကုလသမဂ္ဂကမ္ဘာရှိအောင်အမွေနှစ်စည်းရုံးဝင်မာဂရက်မြူဟောင်းကမိုင်40ကျော်ပါဗဟုပြုလောက်ကခဲ့တာဖြစ်ပြီးဒီဝင်းကျင်ဒေတာ5ခုလုံးမှာတည်ဆုံသူအများဆုံးရှိခဲ့တယ်လို့စနစ်ရာစုကတိရှိောက်ခဲ့တဲ့နာမည်ကျော်ကူရူဘိုင်ပလီလဲပျက်စီးခဲ့ရတယ်လို့ဆိုပါတယ်ပျက်စီးမှုပမာဏကြီးမားတဲ့အတွက်မော်ဒကိုဘီယန်ဆက်ထမမြောက်မိုဟာမက်ကစစ်တပ်စီလိုပြီးရှာဖွေကယ်ဆယ်ရေးလုပ်ဖို့အမိန်ပေးခဲ့တဲ့အပြင်ကယ်ဆယ်ရေးနဲ့ရွေလျားစေကူတာရေးလှုပ်ဆောင်ဖို့ပါညွှန်ကြားထားတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမှာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့နှစ်ရက်ကြာ G20 ထိပ်သီးအစည်းအဝေးကိုစတင်ကျင်းပတဲ့စက်တင်ဘာလ9ရက်နေ့မှာပဲမြန်မာအရေးကို G20 ထိပ်သီး20ခေါင်းဆောင်နဲ့အနေနဲ့အလေးထားဆွေးနွေးကြဖို့မြန်မာရေးဆောင်ရွက်နေတဲ့လူအခွင့်အဖွဲ့အစည်းပေါင်း44ဖွဲ့ကအိတ်ဖွင့်ဗီဇာပေးပြီးတောင်းဆိုလိုက်ပါတယ်။ရက်ဆက်တန်းကျုံမှုတွေတိုးလာနေတဲ့စစ်ကောင်စီကိုတညိတညွတ်ထဲတားဆီးပေးဖို့ဩဇာကြီးမားတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံခေါင်းဆောင်တွေမှတာဝန်ရှိကြောင်းလည်းတတိပေးပြောဆိုထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းဝါပြည်နယ်အုတ်ချုပ်ခွင်းရဒေသမှာအွန်လိုင်းလိမ်လည်တဲ့ရာဇဝတ်မှုလုပ်ငန်းတွေမှာပါဝင်တယ်လို့ဆွဆွဲခံရတဲ့တရုတ်နိုင်ငံသား1200ကျော်ကိုဖမ်းဆီးပြီးနေရာပြန်ပို့လိုက်ပါတယ်။ဖိခဲ့တဲ့အင်္ဂါနေ့နဲ့ပုံနှူးနေ့တွေမှာဝါပြည်သွေးစည်းညညရေးတပ်မတော် UWSA ထိန်းချုပ်ရာနေပြည်တော်စီးနှင်းဖမ်းဆီးမှုတွေပြုလုပ်ခဲ့တဲ့အကြောင်းဝါတပ်ဖွဲ့ပြောခွင့်ရသူဦးညီရန်က AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။2022ခုနှစ်အတွင်းစာသင်ကျောင်းအနေနဲ့ပညာရေးအဆောက်အုံတွေပေါ်တိုက်ခိုက်မှုပမာဏတစ်ကမ္ဘာလုံးအတိုင်းအတာနဲ့အချိန်ပေါင်း3000ကျော်ရှိခဲ့ပြီးအဆိုးအဝါဆုံးတိုက်ခိုက်ခဲ့တဲ့နိုင်ငံတွေထဲမှာယူကရိန်း၊မြန်မာ၊ဘာကီနာဖာဆိုတို့ဖြစ်ခဲ့ပြီးတိုက်ခိုက်မှုအလုံးရဲ့3ပုံ2ပုံရှိခဲ့တယ်လို့စက်တင်ဘာလ9ရက်နေ့မှာထုတ်ပြန်ထားပါတယ်
။သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Zubil Atter တို့ဖြစ်ပါတယ်။VOA American အသံရဲ့မနက်ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါရစေခင်ဗျာဒီကနေ့မနက်အစီအစဉ်တွေကို Radio ပြင် VOA Website YouTube နဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်သောတာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးရဲ့ခင်တော့ကခတ်သိမ်းညင်းရေးပြီးကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကတော့ညီညာကြီးပါ
This program